တရားအာယုံပြုနာယူကြပူဇော်ကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်ဝါကောင်လပြည့်ကျော်5ရက်ခရစ်နှစ်2018ခုနှစ်ဩဂုတ်31ရက်တောက်ကြနေ့ညချမ်းအချိန်ရန်ကုန်တန်းဒေသကြီးဗဟန်းမြို့နယ်ရေတာရှိရက်ကွက်နန်းတော်လန်းတိပိတိကရောဆရာတော်ဘုရားကြီးတရင်သုံး၍စီမံအုပ်ချုပ်တော်မူရာမဟာဝိသုဒ္ဓါယောပါဠိတက္ကသိုလ်ရွှေကျင်တိုက်သိကြီးအတွက်မှာဇာတကပါဠိအထာဂရများမှာလာသော950ဇတ်တော်များကိုဗုဒ္ဓဟောကြား950ဇတ်တော်များတရားတော်အမိဖြင့်တရားတော်များဟောကြားပူဇော်မှာဖြစ်ပါတယ်ဤတရားတော်များကိုဟောကြားပူဇော်နိုင်ရန်အတွက်တန်ရာဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဘူးတော်မိပါဘိုးဘွားဆွေမျိုးများနှင့်ဥတင်ဆိုတို့အားရည်စူး၍မေတော်ကြီးတော်လခင်သားသမီးမြေမိသားစုတို့ကအာမဒဒါနဓမ္မဒါနကုသိုလ်ယူကြသလိုရိတ်ကူးရမှာလည်းတကားဥချစ်ဆမောင်ကကုသိုလ်ယူပြီးတော့မှဆောင်ရွက်ပေးနေပါတယ်။ဤတရားတော်တွေကိုမြန်မာ၌သာမကကဘာရရက်ကပါ나ယူပူဇော်နိုင်ရန်အတွက်လည်းပဲဓမ္မဒေါင်းလုဒ်အင်တာနက်စာမျက်နှာမိသားစုတို့ကကုသိုလ်ယူပြီးတော့မှလွန်ခွင့်ပူဇော်ခွင့်ပြုထားကြပါတယ်ပူဇော်ထားကြပါတယ်ယနေ့ဟောကြားမှာကတော့ဖြင့်အပိုင်29ဖြစ်ပါတယ်ထိုတရားတော်များမဟောကြားမပူဇော်မီရှိဥစွာမြတ်စွာဘုရားကိုရှိခိုးပူဇော်ပါမယ်တရားလျှံသဗ္ဗတိဒုက္ကရံကရံဘောနဝတိတ်ကမမက္ကတံကတံတိလောကနာတံသူတမဟိတံဟိတံတမန္တာသက္ကုံပဏမာမိတံမိတံတရားလျှံရင်သွေးတော်ရာဟုလာပမာမချသတ္တဝအများတို့၌တဏှာကျင်နာကြီးမြတ်သောမဟာကရုဏာဤတရားလည်းဖြစ်တော်မူဝေထသောသဗ္ဗရိခသိမ်းများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသာမန်လူတို့ပြုနိုင်ဘဝေကြံတွေးယုံမြမဝွန်ကြသည်ကိုကာယခန္ဓာပြည့်ရသားမြာဥစ္စာအဖြင့်ငါဘာပေါင်းစုစွန်ညင်းကြီးစသောကောင်းမှုကိုကရံကောင်းစွာအသင်္တရာပွင့်၍ပြုကျင့်တော်မူပြီးထသောဘဝနဝတိတ်ကမံမရဏံဖြာတိစာတိစရာမြာစွာတောင်းတောင်းငမန်းငစင်စသောဘေးအပေါင်းတို့ဤခိုးအောင်ဒီနေရာလွန်စွာနဲ့ကျေဘဝသုံးပါးဒီဟုသောသမုတ်ပင်လေမှရှစ်သွယ်မဲ့ခင်သင်္ဘောရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကူးမြောက်တော်မူပြီးထသောအကတံသုံးတိုင်ဘုံခေဝဲကဲလွန်ထူးမြတ်သည့်ဘုရားဖြစ်သောကတံရောက်တော်မူပြီးထသောဒီလောကအနာထံလူနာပြေမှာသရဝကပင်အမင်းမင်းတို့ဝါစင်ဥခခိုလုံကြရာသမ္မာသမ္ဗုဒ္ဓအစီသုံးလောကလုံးရဲ့ဆရာလည်းဖြစ်တော်မူဝေထသောသုတမဟိတံလဘလာဘစသည်ရှင်မျိုးလောကရန်လေဆိုးတို့သည်တိုက်ချိုးမရမြဲခိုင်တည်တံသောသမာဓိလည်းရှိတော်မူဝေထသောဟိတံလူနှပြမသရဝါများသုံးဘုံသားတို့၏စီးပွားချမ်းသာမင်္ဂလာကိုမချာနေညာဆောင်တော်မူဝေထသောသမန္တာဆက်ကွန်ဝွင့်ကျင်ပါချုံတရားပုံကိုအကုန်မြင်သည့်တပ်ပညုဒဉာဏ်တော်လည်းရှိတော်မူဝေထသောအမိတမနိုင်အမရှင်းသာအဖျားပြာအဝဝပညာသီလစသောဂုဏ်တော်ကိုလည်းရတော်မူဝေထသောတံဗုဒ္ဓံထိုသို့သောဂုံစိတ်ထုံကြော်ဟိထိုဖျားရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါကုန်သောတပည့်တော်တို့သည်ဗနမမိဗနမမကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကတော်မြတ်တို့ရှိခိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအလုံးမေမိမိတို့တရားဥအစမှာမြတ်စွာဘုရားရှင်ကိုပူဇော်ပြီးတဲ့အခါမေတ္တာပွားနေကြအတိုင်းပဲမေတ္တာပွားကြပါစို့ Dayahodu Najadu Shinlu Tadwadwe Tashi Jamma Piyankwa Chanda Javasi Makao Mabyu Kao Nabyu Kuyo Namba Chandasi Kose Shunlan Pimadan Echan Javasi Myamanenga Adwin Shishi Tamiya Ananda Tadwadwi Kaba Ayaya Shishi Tamiya Ananda Tadwadwi Sajawala Ananda Shishi Tamiya Ananda Tadwadwi Tashi Jamma Piyankwa Chanda Javasi Makao Mabyu Kao Nabyu Kuyo Namba Chandasi Kose Shunlan Pimadan Echan Javasi Doye Mida Shin Awa Jang Kawa Ayaya Kachi Dongpya Cholwa Kapin Kawa Dumya Kawa Darui Chandasi Eye Supyam Padari Doye Mida Shin Awa Daya Echan Vazito Doye Mida Shin Awa Kaba Anan Piansito Yeni Abai Nasekon Sato Amma Apsin Sato Amma Chausekon Osen Ga Sat Dedana Pipare Ponyiro Shima ပြောခဲ့သလိုပါပဲဣတိယတော်ဤဟာဌာနာဤပုံပြင်နေမဟုတ်ပါဘူးဘုရားရှင်ကိုယ်တော်တိုင်နှုတ်မြတ်ပြီးတော့မှဟောကြားထားတဲ့ဗုဒ္ဓဝဆနာဗုဒ္ဓဘာတိတဖရာဟောတရားတော်ဤဖြစ်ပါတယ်ဒါကြောင့်မလို့တရားရှိမှာတော့ဖြင့်ခါတိုင်းခါတိုင်းခါထာများထဲ့သွင်း ပူဇော်သလိုမြတ်မကကျန်တရားဥရဲ့အစမှာအထာဂရာဆရာဖွင့်ထားတဲ့စကားဥလေးဒါလေးကိုပါဘုန်းကြီးတို့ထည့်ပြီးတော့မှပူဇော်ဖို့စိတ်ကူးထားပါတယ်ဒီအုတ်ရှင်ကဆက်ဆိုတာဟာပညာရှိတဲ့မိမတယောက်ကြောင့်အမျိုးသားအသုံးရောက်အပြစ်ဘေးကနေလွတ်သွားတဲ့အကြောင်း ဣတိယမာတုကာမကြောင့်ပုရိသယောက်ျားသုံးယောက်ဘေးရန်လွတ်သွားတဲ့အကြောင်းလေးပါဣတိယဒေသနာရဲ့အစမှာအထာဂရာဆရာကဩစင်ဂေတိဝမေပုတ္တောတိဣဒံဩစင်ဂေမေဝဒွေပုတ္တောဩစင်ဂေတိဝမေပုတ္တောအစကြီးတဲ့ဣတိယဒေသနာတော်ကိုတထာလူနတ်တို့ဆရာဖြစ်တော်မူသောဖရာမြတ်စွာသည် စေတဝနေစေတဝန်ခေါ်ကြောင်းတိုက်တော်၌ဝိရံတော်တရင်သုံး၍နေတော်မူစဉ်အညတရံအမျိုးအမိအဖြစ်မထင်ရှားသောဇနပဒိဋ္ဌိဇနဘုံ၌နေတဲ့အဋ္ဌိခေါ်တဲ့အမျိုးသမီးတယောက်ကိုအာရဗ္ဗကရုဏာရှိရှုအကြောင်းပြု၍ကတိတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေသတည်း ဒါကတော့ဖြင့်ဘုရားရှင်ကိုယ်တိုင်ဣတိသနာဣဇတ်ကိုဟောကြားတော်မူခဲ့တဲ့အထာဂရာဖွင့်တဲ့စကားဦးလေးဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားတာဝတိမြို့မှာနေနေတဲ့အချိန်အခုပြောတဲ့အမျိုးသမီးပေါ့နော်ပညာရှိတဲ့အမျိုးသမီးအဲ့ဒီမှာအမျိုးသားသုံးယောက်ကဒီတောင်ကြီးနားမှာသူတို့ရဲ့လဲယာမှာလဲထွန်းနေကြ အဲ့ဒီလိုလဲထွန်နေတဲ့အချိန်မှာတစ်ဖက်ကဘာဖြစ်လဲဆိုတော့ဒီတော့ထဲမှာတခိုးဓမြတွေကလည်းလာလာပြီးတော့ခိုးပြီးတော့နှိပ်ဆက်ကြတာပေါ့အဲ့တော့ခုနကတုန်းကဟိုလဲယာထွန်နေတဲ့နော်ဒီတောအုပ်အနီးမှာလဲယာထွန်နေတဲ့ပုဂ္ဂိုလ်က၃ယောက် ူတို့ကလည်းပြောရရင်တော့အဲအမျိုးသမီးရဲ့ပြောမယ်ဆိုရင်တော့လင်ယောက်ျားရဲ့မောင်ရဲ့သားရဲ့အဲ့ဒါအဲ့ဒီပုဂ္ဂိုလ်၃ယောက်ကလဲထွန်နေတဲ့အချိန်ခါမှာအခုနသခိုးသမီးကလည်းခိုးပြီးတော့မှလူရဲ့ပြီးတော့ထွက်ပြေးတဲ့အခါကျတော့ဇန်တဲ့ပုဂ္ဂိုလ်တွေကဖမ်းရတာမမေ့မမိတော့ဘာလုပ်တယ်ဒီလဲထွန်နေတဲ့ပုဂ္ဂိုလ်တွေကိုပဲသူကသခိုးသမီးထင်သွားတယ်လာခဲ့မင်းတို့ကောင်းနေအခုနတုန်းကသခိုးခိုးပြီးတော့မှအခုကျမှလဲထွန်ရောလာဆောင်နေတယ်လာခဲ့လာခဲ့ဆိုပြီးတော့အဲ့ဒါလဲထွန်နေတဲ့ပုဂ္ဂိုလ်အဲ့ဒါဖမ်းသွားတယ်ဖမ်းသွားပြီးတော့ကောသလရှင်မင်းသွားပြီးတော့ပြလိုက်ရတော့ဟိုရောက်တဲ့အခါကျတော့နင်းထိုင်ရင်းနဲ့လဲသမားကရာဇဝတ်သားဖြစ်သွားဒါလည်းအင်မတန်စင်ငင်စရာကောင်းတယ်အထင်နဲ့ဖမ်းချုပ်ပြီးတော့ဒါလှုပ်သွားတာလောကရှိတယ်မလားနော်ရာဇဝတ်သားသူစတဲ့ကျွတ်လွန်တဲ့ပုဂ္ဂိုလ်တယောက်နော်အဲဆယ်ယောက်လောက်လွတ်သွားတာတဲ့မကျွတ်လွန်တဲ့အပြစ်ကင်းတဲ့ပုဂ္ဂိုလ်တယောက်ကိုမှားပြီးတော့မှနော်မဖမ်းမိဘူးအပြစ်မပေးမိဘူးအရေးကြီးတယ်ဆိုတာမျိုးလို့အခုလည်းကြည်နေရင်ထိုင်ရင်လေသမား၃ယောက်ဘရင်ထံရာဇဝတ်သားဖြစ်နေရောက်သွားတော့အဲ့ဒါအခုဇတ်တော်ဒီဇတ်မှာပါတဲ့အမျိုးသမီးညာရှိတဲ့အမျိုးသမီးကဟာငါယောက်ျားရဲ့ငါမောင်ရဲ့ငါသားရဲ့တော့ပါသွားပြီဆိုပြီးတော့အနန်းတော်လာអော်တော့တာအရှင်မင်းကြီးကျွန်တော်မျိုးမကိုအဝတ်ပေးပါကျွန်တော်မျိုးမကိုအဝတ်အစားပေးပါဆိုပြီးတော့နန်းတော်နားမှာလာអော်တော့ရှင်ဘင်းကဟဲ့မျိုးသမီးတရားအဝတ်အစားတောင်းနေတယ်ပေးလိုက်ကြစမ်းပေးလိုက်ကြစမ်းပေါ့အဝတ်အစားသွားပြီးတော့မျိုးသမီးဟာကျွန်မဒီဝတ်တဲ့အဝတ်အစားပြောတာမဟုတ်ပါဘူးဝတ်တဲ့အဝတ်အစားပြောတာမဟုတ်ပါဘူးဆိုတော့အဲ့ဒါရှင်မင်းကြီးရှိခေါ်လာတယ်ရှင်မင်းကဟဲ့နင့်အဝတ်စားတောင်းလို့ဝတ်စားပေးတာဘယ်နဲ့ဒီဝတ်စားမဟုတ်ဘူးဆိုတော့ဘာတောင်းတာတော့ဆိုတော့အရှင်မင်းကြီးတဲ့ကျမဟောဒီခန္ဓာဝတ်တဲ့အဝတ်စားတောင်းတာမဟုတ်ပါဘူးကျမရဲ့လင်ယောက်ျားဆိုတဲ့လင်ဆိုတဲ့အဝတ်ကိုတောင်းတာပါတဲ့ဆိုတော့ဟဲ့ဘယ်နဲ့နင့်ဟာကလင်ယောက်ျားကိုများဘလို့ဖြစ်လို့အဝတ်စားလို့ပြောရတာတော့နော်ဆိုတော့မှထုံညာရှိတဲ့အမျိုးသမီးကရှောက်တယ်အရှင်မင်းကြီးတဲ့နော်လောကမှာမြစ်တွေရှိတယ်အဲ့ဒီမြစ်တွေဟာရေမရှိဘူးဆိုရင်တော့အချီးနှီးပါပဲတဲ့နက္ခာနတိနော်နက္ခာနတိအနုတကနက္ခံရတံအရာစီကံအေတီပီဝိဒဝါနက္ခာယတာပိတတဘာတော်မြစ်ဟာရေမရှိဘူးဆိုရင်တော့အချီးနှီးပါပဲနော်တက်ခါတိုင်းပြည်တိုင်းပြည်မှာလည်းပဲပါလေအရာစီကမင်းမဲ့တိုင်းပြည်ဟာလည်းအချီးနှီးပါပဲဒီတူပါပဲမိမတွေမှာလည်းလင်မရှိဘူးဆိုရင်မောင်းအရောက်တရားပင်ရှိပါစေယတာပိတတဘာတော်မောင်တရားပင်ဖြစ်ပါစေလင်မရှိရင်တော့ထိုအမျိုးသမီးဟာအချီးနှီးပါပဲဒါကြောင့်မလို့လင်ကိုအဖို့လို့ပြောရတာပါတဲ့အနုဒကရေမရှိတဲ့နတီမြစ်ဒီနက်ကအချီးနှီးသာဖြစ်ပါတဲ့အရာစီကံတိုင်းပြည်အုပ်ချုပ်တဲ့မင်းမရှိတဲ့ရထန်တိုင်းနိုင်ငံဒီနက်ကအချီးနှီးသာလင်ဖြစ်ပါတဲ့ယတ္တအချင်းမိမ့်မှာထတ်တာပါတတော်မောင်တကြီးတို့ဒီတန်တိရှိပါကုန်ညာတော်လည်းပဲတထာပြီတန်တိရှိကုန်ညာတထာပြီထို့သောပင်ရှိပါကုန်ညာတော်လည်းဝိတဝါလင်မှကင်းတဲ့အတီပီမိမသည်လည်းနှက်ကအချီးနီသာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်မျိုးမကလင်ယောက်ျားကိုအဝတ်လို့တင်စားပြီးတော့ကျမလင်အဝတ်အစားအနေနဲ့တောင်းတာပါဆိုတော့ရှင်ဘုရင်ကလည်းထိုတငယ်မထိုမျိုးသမီးကိုကြည်ညိုသွားတယ်သဘောကျသွားတယ်အေးဟုတ်ပြီဖမ်းထားတာက၃ယောက်ကွယ်မင်းနဲ့ဘာတော်သလဲတယောက်ကကျွန်တော်မရဲ့လင်မတယောက်ကတော့မောင်တယောက်ကတော့သားပါအေးမင်း၃ယောက်ကြီးတော့ပြန်မပေးနိုင်ဘူးကွယ်သူတို့ကဒီလိုခိုးထားတယ်လို့ပြောတာဟုတ်အဲ့တော့မင်းဘသူကိုယူလို့တလဲပြောတယောက်တော့ပြန်လွတ်ပေးမယ်ပေါ့အရှင်မင်းကြီးတဲ့နော် တယောက်ကိုယ်တာတောင်းရမယ်ဆိုရင်တော့နော်ကျမကိုမောင်ကိုယ်တာပေးပါတော့တဲ့မောင်ကိုယ်ပဲအလိုရှိပါတယ်တဲ့ဟာမင်းဟာအစောတုန်းကတော့လင်ယောက်ျားအဝတ်အစားတောင်းပြီးခုနဘက်နဲ့အခုကျမဘက်နဲ့တယောက်ယူဆိုတော့မောင်ယူမယ်ဆိုတော့ဘယ်လိုတော့ဟဲ့လင်းတဲ့အသားမတောင်းမယ်နဲ့ဘာဖြစ်လို့မောင်တောင်းရတာလဲအရှင်မင်းကြီးတဲ့ကျမအသက်ရှည်နေမယ်ဆိုရင်တော့လင်းတဲ့အသားရဖို့မခင်းရမှာဘူးတဲ့မောင်ဆိုတာကြတော့ကျမတို့ရဲ့မိဘနှစ်ပါးဟာမရှိတော့တဲ့အတွက်မောင်ကတော့မရနိုင်တော့ပါဘူးတဲ့ဒါကြောင့်မလို့မောင်ကိုသာတောင်းရခြင်းဖြစ်ပါတယ်သူကတန်ဖိုးရှိတာကိုသူကရွေးချယ်ပြီးတော့အမျိုးသမီးကပြောတော့ရှင်မင်းကောသလသဘောကျပြီးတော့ဧကွယ်မင်းသဘောကျတယ်ဆိုပြီးတော့အဲ့ဒါ၃ရောက်လုံးပြန်လှုပ်ပေးလိုက်တာအဲ့ဒါကိုတန်ဃာတော်တွေကစကားဆက်မိတဲ့ခါကျတော့နော်အာထိုမျိုးသမီးညံ့ရှိလိုက်တာပေါ့သူ့ကြောင့်အမျိုးသား၃ရောက်ဘေးရန်ကလွတ်သွားတယ်ဆိုပြီးတော့အဲ့ဒါဖះကြွလာပြီးတော့မှအေးဒီအမျိုးသမီးနော်ဒီဘဝသာလူ၃ရောက်ကိုဘေးရန်အန္တရာယ်လွတ်မြောက်ချမ်းသာရအောင်စောင့်ရှောက်တာမဟုတ်ဘူးရှေ့တုန်းကလည်းပဲအဲစောင့်ရှောက်ခဲ့ဘူးတယ်ဆိုပြီးတော့ဘုရားရှင်ကဟောဒီအုပ်ရှင်ကဆက်ပြန်ပြောင်းပြီးတော့ဟောပြအဲအဲ့ဒီချိန်ခါတုန်းကမြမတမင်းမင်းပြူတဲ့အခါမှာအခုပဲစုပ်ပန်ဇတ်မှာပါတယ်လို့ပါပဲအမျိုးသား၃ယောက်တော့အုပ်ရဲ့အဝင်သားမှာလဲထွန်းနေကြအဲအဲ့ဒီခါမှာတခိုးနော်ဟလာတခိုးတွေကနေပြီးတော့ခိုးခိုးပြီးတော့လူရက်တဲ့အခါမှာမမိတဲ့အခါကျတော့နော်မင်းရနေပြီးတော့ဟာဒီကောင်နေပဲတခိုးဖြစ်မှာပဲဆိုပြီးတော့မှအဲ့ဒီမှာဖမ်းလိုက်ကြနော်ဖမ်းလိုက်ကြတဲ့အခါကျတော့အခုပြောသလိုပဲအမျိုးသမီးကအဝတ်လာတောင်းတယ်ပေါ့ဗျာနော်လာတောင်းတဲ့အခါကျတော့အဲအခုပြောသလိုပဲမောင်လာအခုပြောသလိုပဲနော်ရှင်ဘင်းရှင်ရောက်တယ်ဆိုပါတော့နော်ရှင်ဘင်းရှင်ရောက်တော့ရှင်မင်းကအေး၃ရောက်လုံးတော့မပေးနိုင်ဘူးတဲ့တယောက်ပဲယူပါဆိုတော့အဲ့ဒါမောင်ကိုပြန်တောင်းဘာဖြစ်လို့လင်းနဲ့သားမတောင်းမနဲ့မောင်ကိုတောင်းရတယ်ဆိုတော့အဲ့ဒီအုပ်စင်ကဇက်မှာပါတဲ့အမျိုးသမီးကတော့ပြောပုံလေးတစ်မျိုးထူးသွားတယ်အုပ်စင်ကေဒေဝမေပုတ်တော်ပတ္ထေဒါဝန္တိယာပတိတင်စဒေသနာပတ္တမိယာတော်သောတရိယမာနယေဒေဝအရှင်မင်းကြီးအုတ်စင်ကြီးကပိုက်၌ဓာကတတိတော်ဝါဟင်းရွက်နှင့်အတူသားလျင်မေကျွန်ုပ်အားပုတ်တော်သားသည်သူ့လဘောရလွယ်ပါ၏ရင်ခွင်ထဲမှာနော်ဟင်းရွက်နော်ကပိုက်ထဲမှာဟင်းရွက်ရတယ်လေဒီလိုပဲကျွန်တော်မှမှလည်းလောကအသက်ရှင်နေအောင်မယ်ဆိုရင်သားရဖို့မခက်ပါဘူးတဲ့ပတိလံခရီး၌ဓာဝန္တိယာပြေးသွားသောမိမအားလည်းပဲပတိလင်သည်သူ့လဘောရလွယ်တယ်။လမ်းမောသွားနေတဲ့အမျိုးသမီးတော်မှလင်မရှာပါဘူးတဲ့။ရာတော်အကျင်အရနဲ့သောဒရိယံတမိဝမ်းကောင်အောင်ပဲဖြစ်တဲ့မောင်အရင်ကိုအာနေယီအာနေယံဆောင်ရာဤတင်စဒေသံထိုအရကိုကနာပတ္တာမိမမြင်ပါပြောရရင်တော့အထက်ကလူပဲမိဘနှစ်ပါးမရှိတဲ့အခါကျတော့မောင်တယောက်ရဖို့ကတော့မဖြစ်နိုင်တော့ဘူးတကြောင်မလို့မောင်အရင်ကိုပဲပေးပါဆိုတော့အဲ့ဒီရှင်ဘရင်ကလည်းသဘောကျပြီးတော့မှနော်၃ရောက်လုံးပြန်ပေးတယ်ဆိုပြီးတော့ဒီဇတ်တော်ကိုမြတ်စွာဘုရားကဟောပြတာပါပြောမယ်ဆိုရင်တော့နော်ပညာဉာဏ်လောက်မှန်စွာလျှောက်၃ရောက်အနှောင်လွတ်ကြောင်းဆောင်ဘုန်းကြီးတို့ရှေ့တုန်းကအဋ္ဌိယမာတုကာမတွေနဲ့ပတ်သက်လာလို့ရှင်အာနေချက်တွေကိုပဲဆက်အကြောင်းအရာဒါဟောခဲ့ရပြောခဲ့ရတာတွေရှိတယ်။အဲအခုကြတော့ထိုမျိုးသမီးဟာညံ့ကြည့်တယ်။ရှေ့မှာဆိုရင်လဲမြေလဲရေမဲ့ပြင်းမင်းမဲ့လင်မဲ့မိမတွေဆယ်ယောက်မောင်ဒီဝန်းရံလေးချီနီးဖြစ်ကြပြီ။ဒါအချီနီးဖြစ်တဲ့အရာထောက်ပြပြီးတော့မှလင်ယောက်ျားမရှိတဲ့မိမဟာအချီနီးပဲမတင့်တယ်ဘူးဆိုတာ။တခါအခုအတိတ်ဇလန်းထဲမှာနော်အုပ်စင်ကအဲ့ဒီကြတော့လည်းပဲလင်္ကာလေးကဟင်းရွက်အလားမွေးတီသားယာကရလွယ်သည်ရင်ခွင်မှာဟင်းရွက်ရလွယ်တယ်လို့ပဲအသားကလည်းမခဲရင်ပါဘူးတဲ့လမ်းမှာနေစဉ်မိမပင်လင်ကိုရနိုင်သည်လမ်းသွားနေတဲ့မိမတော်လင်မရှာပါဘူးတဲ့ မွေးသည့်မိဘမရှိကြမောင်ကရခဲ့သည်ဒါအုတ်စင်ကဆိုတာယင်ခွင်ဒါကြောင့်မလို့ဒီဇတ်တော်ဟာလည်းပဲညံရှိတဲ့အမျိုးသမီးရဲ့เนาะစွမ်းဆောင်ချက်ဟာတာမန်လို့မတွေးပါနဲ့ကိုယ်လင်ယောက်ျားနဲ့မောင်နဲ့သားဒုက္ခရောက်တဲ့အခါမှာတတ္တိရှိရှိရှင်ဘုရင်ထံသွားပြီးတော့မှရှောက်ထားပြီးတော့အမှန်တရားကိုထင်ရှားပြပြီးတော့တတ္တိရှိရှိနဲ့เนาะပြောတတ်ဆိုတတ်နဲ့ရင်ဆိုင်ရဲတာဟာဒါလည်းစွမ်းရည်ပါပဲအထူးအဖြစ်တော့တတ္တိရဲ့တစ္ဆာရဲ့အကျင့်နာတရားတွေเนาะဒီတတ္တိတွေတစ္ဆာတွေအကျင့်နာတရားတွေမေတ္တာတရားတွေဟာလောကအောင်မြင်ကြောင်းတရားတွေပဲတချို့ကိစ္စတွေဟာကရုဏာနဲ့မေတ္တာအကျင့်နာတရားတွေတော့ရှိတယ်ကရုဏာတရားတွေတော့ရှိတယ်မေတ္တာတရားတော့ရှိတယ်ဒါတတ္တိမရှိတချို့ကျတတ္တိတော့ရှိတယ်တစ္ဆာကချွတ်ရွံ့နေပြန်တယ်အဲအခုတော့ဖြင့်တော့တတ္တိရှိတယ်တစ္ဆာရှိတယ်ကရုဏာပညာရှိတဲ့ခါကျတော့ဒါအောင်မြင်ကြောင်းဖြစ်သွားတော့တာပဲနော်တက်ကဇတ်တော်အမှတ်68တာကေတာဇတ်ဖြစ်ပါတယ်ဇတ်တော်အမှတ်68တာကေတာဇတ်ဇတ်ရဲ့အစအဦးမှာယသမိမနောနိဝေသတိတိဣဒံယသမိမနောနိဝေသတိဣဒံအစချီတယ်ဒီတရားဒေသနာကိုတထာလူနဲ့တွေ့ဆရာဖြစ်တော်မူသောဘုရားမြတ်စွာသည်တာကေတံတာကေတမျိုးကိုနှိဒာယအမိပြု၍အင်ဇနဝနေမြစ်စင်တော်၌ဝိရံတော်သတင်းသုံး၍နေတော်မူစဉ်ဧကံတဥ္ဒောဗြဟ္မဏံပုံနာတယောက်ကိုအာရဘအကြောင်းပြု၍ကထေတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတတိဒီတာကေတဇတ်ကတော့ပုံနာတဥ္ဒောဆိုတော့လဲဇနီးနဲ့ပေါင်းရင်တော့2ဥ္ပါပဲထိုနှစ်ယောက်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကဟောခဲ့တာဒီတာကေတဇတ်ဟာအင်မတန်စေဝင်စားဝယ်ကောင်းပါတယ်ပုံနာနဲ့ပုံနေမှာနှစ်ယောက်ဖရာရဲ့ဘဝဟောင်းကဆွေမျိုးတော်ခဲ့တဲ့ပုံနာနဲ့ပုံနေမှာနှစ်ယောက်ထိုနှစ်ယောက်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကဟောဒီတာကေတဇတ်ဇတ်တော်အမှတ်68ကိုဟောပါတယ်အဲပိစုံပန်ဝတ္ထုလေးနည်းနည်းချဲ့ကြည့်ကြပါစို့မြတ်စွာဘုရားနော်တာကေတမျိုးကိုအမိပြုပြီးတော့မှဣစုနာဆိုတဲ့ဥယျာဉ်မှာတည်င်းသုံးနေပါတယ်အဲ့ဒီချိန်တုန်းကဟောဒီဇတ်ကိုဟောခဲ့တာပါအဲ့တော့ဇာလန်းရဲ့အဦးအဆမှာတော့ဖြင့်မြတ်စွာဘုရားဟာတာကေတာမျိုးနော်ဆွမ်းခံကြွလာခဲ့တာကတော့တာဝတိယနဲ့မြတ်စွာဘုရားကြွခဲ့တာပါတာဝတိယနဲ့တာကေတာမျိုးရောက်ပါတယ်တာကေတာမျိုးရောက်တဲ့အခါကျတော့ရောက်တာကညနေပဲရောက်တာပေါ့ညနေပဲကြီးရောက်တဲ့အခါကျတော့မြို့သူမြို့သားတွေကအဲဒီချိန်တော့အချိန်မဲ့ဖြစ်သွားပြီတို့မနဲ့မှာပဲဖျားသွားဖူးမယ်ဆိုပြီးတော့နောက်နေ့မနဲ့ခင်းကြတော့ပန်းနေနေသားတွေနော်လှူဝဲတန်းပွဲတွေနဲ့အစောကြီးပဲအစောကြီးပဲဖျားနဲ့တန်ဃာတွေတောင်ဆုံးခံမကြသေးဘူးရောက်လာကြအဲမှာမြတ်စွာဘုရားရှိခိုးပူဇော်ဝန်းရံပြီးတော့မှကြည်ညိုကြအဲအဲ့ဒီမှာမြတ်စွာဘုရားလည်းတန်ဃာတော်တွေခြံရံပြီးတော့ရွာတဲကိုအဲ့ဒါနော်မြို့တဲကိုဆုံးခံကြွပါတယ်ဆုံးခံကြွတဲ့အခါကျတော့တကားနာမှာရောက်လာတယ်မြတ်စွာဘုရားနဲ့တန်ဃာတော်ဒီအိတာကေတာမြို့တကားနာရောက်တဲ့အချိန်အဲ့ဒီမှာပုံနာတယောက်အိုမင်းနေပါပြီပုံနအိုကြီးပေါ့ဘုရားရှင်လည်းမြင်လိုက်ရရောအိုးကွဲကွာနေတဲ့သားတွေ့လိုက်ရသလိုပဲခတ်သွက်သွက်ရောက်လာပြီးတော့မှဘုရားရဲ့ခြေသလုံးကိုဖက်တော်တာခြေသလုံးကိုဖက်တော်တာဖက်ရုံနဲ့မကဘူးဘုရားရဲ့ခြေမမြက်ဖက်ပြီးတော့မှဆုတ်ကန်ပြီးတော့မှငါသားရဲ့အမေတို့အဖေတို့အိုးနေပြီလှုပ်ကြွေးရမယ့်အချိန်ငါသားဘယ်များသွားနေတာတုံးကြာမှတွေးရတယ်နော်ဆိုပြီးတော့မှခါရဲမျက်ရည်တွေထွဲပြီးတော့မှခါရဲငိုတော့တာဆရာကြီးတင်ခင်ကိုငိုတော့တာအဲ့ဒီမှာမြတ်စွာဘုရားကလည်းတန်ဃာတော်တွေကိုမိန့်ထားပါတယ်ချစ်သားတို့တဲ့ဒီပုံနာကြီးဘာကိုပဲပြုတည်ဖြစ်စေတင်တို့မတားရနဲ့တဲ့မတားနဲ့ဆန္ဒအတိုင်းပြုပစီပေါ့အဲ့ဒါလို့ ਨੇ မြတ်စွာဘုရားကိုပုံနာကြီးရတခါလဲသူ့သားနော်ကွဲကွာနေတဲ့သားတွေ့ရတယ်လို့ငိုးပြီးတော့မှအေးအဖေကတော့မြင်ရပြီကွဲတဲ့မဲအဲငါသားရဲ့အမေကိုလဲဟလာမြင်ရအောင်အိမ်ကိုလဲကြွပါအောင်ဆိုပြီးတော့မှအဲ့ဒါမြတ်စွာဘုရား ਨੇ တန်ဃာတော်တွေကို ရှေ့ရနေဥဆောင်ပြီးတော့ရှောက်လဲရှောက်ပါတယ်ရှင်ဘုရားတဲ့ဘုရားနဲ့တန်ဃာတော်တွေတပြီးတော့အိမ်ကိုကြွပြီးတော့မှဆွန့်ဖုံးပေးတော်မူပါဘုရားဘုရားကလည်းချီးမြှောက်တော်အပြင်တီးခံပြီးတော့မှအိမ်မှာလိုက်ကြွပါတယ်တရင်စကားလည်းပါလိုက်ပါတယ်ตาလာပြီตาကြီးလာပြီကြိုနေပေါ့ကြိုနေပေါ့စပွဲတော်ရလည်းပြင်ထားပေါ့အဲ့ဒါလို့တရင်ရတော့ပုံနေမကြီးကလည်းပုံနေမအူကြီးကလည်းပြင်ထားတယ်ပြင်ထားပြီးတော့စောင့်မျှော်နေတယ်အဲ့ဒါပုံနေမကြီးကဖះလည်းမြင်လိုက်ကျော် तू ကလည်းသူ့ရဲ့ပုံနာအူကြီးလိုပဲအိုးငါသားနော်ဘယ်ဒီများသွားနေပါလဲကြာကြီးမှကြာမှတွေ့ရတယ်အိုးတဲ့မိဘတွေပြုစုလုပ်ကြွေးရမှာမဟုတ်လားဆက်ပြီးတော့မှခါတယ်မြတ်စွာဘုရားကိုတခါလဲဖူးလိုက်ရတယ်ဆိုတာနဲ့အဲ့ဒါမှရှေလဲရှေခိုးငိုလဲငိုပေါ့လေတခါလဲဟိုသူတို့စိတ်ထဲမှာကျဉ်နှံ့အရလောက်အောင်ခါလဲငိုကြထာရဆရာကလည်းဖွင့်ပါတယ်အခုပုံနာကြီးဆိုပါတော့ပုံနာကြီးလဲပဲတဲ့ဖះကအဲ့ဒါလိုခွင့်မပြုဘဲနဲ့အာပုံနာကြီးခမကျုပ်ဖေးလဲမဟုတ်ဘဲနဲ့ဘာလို့လာငိုနာတော့ဘာသားလာခေါ်လာတော့လို့တော့မပြောနဲ့ဒီလိုသာငိုခွင့်မရဘူးဒီလိုသာကြည်ညိုခွင့်ဖူးခွင့်မရဘူးဆိုရင်နှလုံးတော်မှာကွဲသွားနိုင်လောက်တယ်တဲ့အဲ့ဒါလောက်ထိချစ်ချင်းကရင်ထဲမှာအဆိုင်ခဲအနေနဲ့တန်တရားကပါလာခဲ့တာရှင်နာကြပေါ်သွားပါလိမ့်မယ်အဲ့ဒါလိုနဲ့ပေါ့ဗျာအဲပြောရရင်တော့ဒီဇတ်တော်ကဘုန်းကြီးတို့ဟိုးသုတ္တနိဗ္ဗာန်မှာလဲဇရာသုတ်မှာလဲဖွင့်ပါတယ်နောက်ဓမ္မပရနော်အထာကရာမှာလဲဒီဇတ်တော်ကိုဖွင့်ထားတာဖြစ်တဲ့အတွက်နေရာတော်တော်များများလေးမှာပါပါတယ်ဒီဇတ်တော်ကအဲ့ဒီမှာဘုရားနဲ့တန်ဃာတော်တွေဆုံဖုံပေးတယ်ဆုံဖုံပေးပြီးပြီဆိုတော့မှမြတ်စွာဘုရားကအဲ့ဒီမှာဇရာတုတ်ကိုဟောတော်မူပါတယ်ဒီတော့ဒီဇရာတုတ်ကလည်းပဲအင်မတန်ကိုနော်ဘုန်းကြီးတို့အဲတည်တင်တည်ထိုက်တဲ့ဇရာတုတ်ဖြစ်ခြင်းကြောင့်အဲ့ဒါလေးလည်းပဲဘုန်းကြီးတို့သုတ္တနိဗ္ဗာန်ထေရအနည်းငယ်လေးယူပြီးတော့အကျဉ်းချုပ်ကလေးနည်းနည်းပြောပါရောလို့ရှိရင်မြတ်စွာဘုရားကဒီပုံနာကြီးဇနီးမောင်နှံကိုအထက်ကပြောခဲ့သလိုပဲဆွန်နီကတာကိုလည်းချီးမြှောက်လိုက်ပါတယ်လက်ခံလိုက်ပါတယ်လက်ခံလိုက်ရတဲ့အခါကျတော့ဒီပုံနာကြီးနဲ့ပုံနေမကြီးဟာအိမ်ရောက်တယ်ဆိုတာနဲ့ဟိုအိမ်ကသူ့သားသမီးတွေကိုပါပြောတာတင်းတို့နောင်တော်ကြီးတင်းတို့နောင်တော်ကြီးရှိခိုးရှိခိုးဆိုပြီးတော့တအိမ်လုံးကတခါတည်းဖယားကိုကိုသားအရင်လိုကိုဆွေမျိုးအရင်လိုကိုဖြစ်ကုန်ကြတော့တာအဲ့ဒါလိုဖြစ်ကုန်ကြပြီးတော့မှတခါတည်းတအိမ်လုံးကအဲတရားတွေရောကြီးညိုစိတ်တွေရောဖြစ်နေတဲ့အချိန်ကမှမြတ်စွာဘုရားကသူတို့နဲ့လျောက်ပတ်တဲ့တရားစကားနော်ဟောကြားပေးလိုက်ပါတယ်တရားစကားသူတို့နဲ့လျောက်ပတ်တဲ့ဟာဟောကြားပေးဟောကြားပေးပြီးတဲ့အခါပုံနာကြီးရလျှောက်တယ်အရှင်ဘုရားတဲ့မြတ်စွာဘုရားဒီမျိုးကြွတဲ့အခါမှာဒီဟာရှိတပီတော့အိမ်မဲကြွလာပြီးတော့ဆွန့်ဖုံးပေးပါဘုရားအဲ့ဒါလိုလျှောက်တော်မြတ်စွာဘုရားကအဲ့ဒါတော့ခွင့်မပြုဘူးဘုရားရှင်တို့ဆိုတာတဲ့အခုလိုတဏှာထဲမှာတဏှာထဲမှာအမြဲဒါတော့မကြွဘူးတဲ့မဖြစ်ဘူးတဲ့နော်ဟိုဓမ္မပဒအထာကရာတို့ကျတော့ဗုဒ္ဓနာမဧကဌာနေယေဝနိပတ္တံဘိက္ခာနာကနန္တိတဲ့ဘုရားရှင်တို့ဆိုတာတဏှာထဲမှာအမြဲတမ်းဆုံးခံယူရဲဆိုတာမဖြစ်ဘူးဒီလိုမျိုးမိတ်အဲ့တော့ဒီဇာတကတော့သုတ္တနိပတ်တို့ကျတော့ဒါဆိုရင်လေဖရာတဲ့တန်ဃာတော်တွေเนาะယဟန်တန်ဃာတော်တွေမျိုးထဲမှာဆွမ်းခံကြွပါဖရာတဲ့ကြွပြီးလို့ရှိရင်တော့ဒီရခဲ့တဲ့ဆွမ်းခဲပွဲဘောဇင်တွေကိုတော့တခြားမှာသွားမဖုံးမဲနဲ့တပြီးတော့အိမ်မှာပဲလာဖုံးပါဖရာတဲ့တပြီးတော့အိမ်ကိုဆွမ်းစားကြောင်းလို့ဆွမ်းစားစီရလို့သဘောထားပြီးတော့လာဖုံးပေးပါဖရာဖုံးပေးပြီးရင်လည်းတရားလည်းချင်းမြင့်ပေးတော်မူပါဖရာပြီးမှပဲကြောင်းပြန်ကြွပါဗျာတဲ့တခဲကိုကြီးညိုသွားတော့တာကြီးညိုသွားတော့တာအခုနပယ်တဲ့ဟာလေးကတော့ဒါသူလက်ခံတယ်နဗုဒ္ဓအေဝံဧကံနိပတ္တာဌာနံယေဝကိသန္တိတဲ့မြတ်စွာဘုရားတို့ဆိုတာတဏှာထဲမှာเนาะအမြဲဌာနပြုပြီးတော့မှဒီလိုမျိုးကြွာရုံထုံးစံမရှိဘူးဆိုတော့ဒါဆိုရင်လည်းတခြားကြွပါဗျာတဲ့ဆွန်ဖုံးပေးတာတော့တပြီတော့အိမ်မဲလာဖုံးပေးပြီးရင်လည်းတရားချင်းမြင်မအောင်ဆိုတော့မြတ်စွာဘုရားကလည်းသူတို့ချီးမြှောက်လို့တဲ့အတွက်လက်ခံလိုက်ပါတယ်လက်ခံလိုက်ပါတယ်အဲဓမ္မပဒအထာကရာဖွင့်လာကြတော့ဒီအထာကရာဖွင့်ပုံနဲ့မတူဘူး အဲ့ဒီကြတော့ဘာအဖွင့်တော်ဆိုတော့အရှင်ဘုရားတဲ့ဒါဆိုလို့ရှိရင်လည်းပဲဒီတခြားပုဂ္ဂိုလ်တွေကဘုရားနဲ့တန်ဃာတော်တွေကိုဆွန်းလာပြီးတော့ပြင့်ပြီဆိုလို့ရှိရင်တဲ့တပီးတော့အထံကိုလွတ်ပေးပါဖေဟာတဲ့ဘုရားကလည်းခွင့်ပြုလိုက်ပါတဲ့ကျန်တဲ့ပုဂ္ဂိုလ်တွေအဲလာပြီးတော့မှပင့်လျှောက်တဲ့အခါအေးပုံနာကြီးထံသွားပုံနာကြီးထံသွားဆိုပြီးတော့လွတ်လိုက်ပါတဲ့လွတ်လိုက်တော့ဘလို့ဖြစ်တုံးဆိုတော့တခြားပုဂ္ဂိုလ်တွေကနေပင့်ထားတာရှိရင်ပုံနာကြီးဟာဆွန်းနေဟင်းနေပါယူပြီးတော့အဲ့ပင်ထားတဲ့နေရာသွားပြီးတော့လှုပ်ကျွေးတယ်။အဲ့တခြားကပင်ထားတာမရှိဘူးဆိုရင်တော့အိမ်မှာပဲဖခင်နဲ့တန်ဃာတော်တွေကိုဆွန်းလှုပ်ကျွေးတယ်တဲ့။အဲ့ဒါလောက်အထိဖခင်နဲ့တန်ဃာတွေကိုကြည်ညိုပြီးတော့မှအိမ်မှာတရားတွေလည်းနာပါတယ်။နော်ဖခင်တရားတော်တွေနာရတဲ့အတွက်သောတာပန်နှစ်ဦးလုံးဇနီးရောခင်ပွန်းပုံနာကြီးရောသောတာပန်တွေဖြစ်သွားကြ။သောတာပန်ဖြစ်ပြီးတော့မှမြတ်စွာဘုရားကအေးဒီလောက်သိပြီဆိုပြီးတော့တာဝတိပြန်သွားတယ်တာဝတိပြန်သွားတဲ့အချိန်ခါမှာဒီဘက်မှာကဘလို့ဖြစ်သွားလဲဆိုရင်ဒီမိသားစုကြီးတစ်ခုလုံးဟာဟိုဖယားနဲ့ဆွေမျိုးတော်တဲ့မိသားစုအဲဖယားဆွေမျိုးဆိုတဲ့အနေထားကိုရောက်သွားတယ်အများကလည်းပဲဟာဖယားရဲ့ဆွေမျိုးဖယားရဲ့ဆွေမျိုးစာထဲမှာပြောတယ်မနှုတ်သားဗျမနှင်းစာဗျမနှင်းစာဗုဒ္ဓပိတာဗုဒ္ဓမာတာတွေဝဝောဟရိန္ဒူတဲ့ဖះနဲ့တခါတည်းအခုမှတွေ့ပြီးတော့မှဟိုဖြစ်တာဆိုတော့လေအများကဟိုနာမည်ကိုပေးတော့တာဒီပုံနာကြီးနဲ့ပုံနှင်းမကြီးတို့မိသားစုကိုဗုဒ္ဓပိတာတဲ့ဖះရဲ့ခမီးတော်တဲ့ဗုဒ္ဓမာတာဖះရဲ့မေတော်အဲ့ဒါလိုပဲခေါ်နေကြတယ်သူတို့တင်လာမဟုတ်ဘူးသူတို့နှစ်ယောက်တင်မကအဲ့ဆွေမျိုးကိုပါတံပိကုလံအဲ့ဒီအမျိုးကိုလည်းပဲဗုဒ္ဓကုလံတိနာမံလပိအဲ့အမျိုးဟာလည်းပဲဖယားမျိုးဆိုတဲ့နာမည်ရသွားတယ်ဗုဒ္ဓကုလာတယ်ဗျာဘုန်းကြီးတို့ရွာမှာလည်းပဲဖယားတည်ထားကြပါတယ်ဘိုးဘွားတွေကပေါ့ဘုန်းကြီးတို့ဆိုရင်ဂဲကုံဖယားအခုတော့ရွှေတွေပါတွေနဲ့ပူဇော်ထားတော့ရွှေဂဲကုံပေါ့ဒါတော့အခုရွှေပြန်ခွာထားတော့အစ်စ်ပြန်ပူဇော်ရအောင်မှာမပူဇော်ရသေးဘူးသာပါတော့ဘုန်းကြီးတို့လိုပဲတခြားအဲဘိုးဘွားတွေတည်ထားတဲ့ဖရာတွေပူဇော်တဲ့မျိုးတွေရှိတယ်เนาะအဲဖိုးစပယ်ဖရာကျက်စုအိုင်ဖရာအုပ်ဖို့ဖရာပေါ့အဲ့တော့ဘုန်းကြီးတို့ရွာမှာကြတော့ဘာခေါ်လဲဆိုဖရာမျိုးလို့ခေါ်ကြတယ်အဲဒါလေးကဒီအထာကရာစကားနဲ့ဆိုရင်တော့ဂုံယူစရာလေးပဲတံပိကုလံအဲ့ဒီအမျိုးဒီလည်းပဲဗုဒ္ဓကုလံတိနာမံလပိဖရာမျိုးဆိုတဲ့နာမည်ရသွားကြတယ်တဲ့အဲအဲ့ဒါလိုဖြစ်ကုန်ကြတာပါเนาะဖရာမျိုးလို့ကိုဖြစ်ကုန်ကြတာအမှားတော့တကယ်တော့ဒီဘွားကတော့ဖရာမျိုးအားလုံးသိပါတယ်သုရဏာတို့မဟာမယာတို့ဖရာရဲ့အမျိုးကတော့အားလုံးသိပြီးသားပဲတာကီမျိုးတွေဒါမလို့မြတ်စွာဘုရားကအဲ့ဒီမှာဆက်ဟောပါလိမ့်မယ်အဲ့တော့တာကီတာကနေပြီးတော့မြတ်စွာဘုရားတာဝတိပြန်သွားတယ်ပြန်သွားပြီးတော့မှနေရင်းနဲ့ဖះမရှိတော့တော့လည်းပဲဒီပုံနာကြီးနဲ့ပုံနေမာတို့ကတန်ဃာတော်ဒီကိုအမြဲတမ်းအခုနသူလျှောက်ထားတဲ့စကားအတိုင်းဆွန်နေလှုပ်ကြွေးတရားတွေနာရင်းနဲ့ဗျာဖားဖြစ်သွားလေတပြည့်တပြည့်တဆင့်တက်သွားပြီအနာခံဖြစ်သွားတရားတက်သွားပြီနော်ကြည့်တရားတက်သွားပြီအဲ့ဒီလိုကနေနောက်တဆင့်တက်သွားပါပြီယဟန္တာဖြစ်သွားကြပါတယ်ယဟန္တာဖြစ်ပြီးမကြပါဘူးဗျာပုံနာကြီးရောပုံနှင်းမာကြီးတို့ရောကွယ်လွန်ပြီဆိုပါတော့ဗျာပရိနိဗ္ဗာန်ဆံပြီဆိုပါတော့ဟာအဲ့ဒီမှာတခါလေဒီအဖိုးနဲ့အဖွာပုံနာအိုကြီးနဲ့ပုံနှင်းမာအိုကြီးတို့ကွယ်လွန်နေပေါ့အများအမြင်ကတော့ကွယ်လွန်နေတဲ့ဆိုရောအဲ့ဒီဖခင်မျိုးတွေကဟာတို့အမျိုးတို့အမျိုးအမျိုးသူမျိုးသားတွေကလေတို့အမျိုးတို့လိုက်ပွားမယ်တို့ချီးမြှောက်ရမယ်ပေါ့တခါဒီတော့ဒါဗန္တကာရကအနာဂံဆိုတဲ့အရိယာတွေကလည်းဟာတို့ရဲ့အဲဓမ္မမိတ်ဆွေကြီးပေါ့တပ္ပမစာရီအတူတရားကျင့်ပဲပုဂ္ဂိုလ်ကြီးအဲဒိုးလိုက်ပို့ရမယ်ဒိုးလိုက်ပို့ရမယ်ဟောအဲ့ဒါလိုတွေတခါလဲဟိုကြကြနန်းနာအလောင်းကိုပြင်ဆင်ပြီးတော့မှတုတ်တန်တစားတင်းချင်းကိုအဲ့ဒါလူအုပ်ကြီးနဲ့အဲ့ဒါအလောင်းကိုသဲပြီးတော့လာတာအဲ့ဒါဘုရားရှင်ကညံတော်နဲ့မြင်အေးငါဘုရားကြွပြီးတော့တရားဟောမယ်ဆိုရင်တရားသိမယ်တရားထူးရမယ်ပုဂ္ဂိုလ်တွေအများကြီးပဲငါဖះကြွမယ်ကြွမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာတာဝတိယနဲ့တာကေတာကြွလာပါလေက ကြွားလာတဲ့အခါကျတော့ဘယ်ကြွားလဲအခုပြောတဲ့အတိုင်းတင်းញံကုန်းမှာအလောင်းကရောက်နေပြီဆိုတော့တင်းញံကုန်းကိုပဲကြွားသွားပါတယ်တင်းញံကုန်းကိုကြွားသွားတယ်တင်းញံကုန်းကိုကြွားသွားတဲ့အခါမှာနဘေးပုဂ္ဂိုလ်တွေကလည်းပဲစကားတွေတော့ပြောတာပေါ့မြတ်စွာဘုရားအမျိုးပရိနိဗ္ဗာန်ဆံကွယ်လွန်သွားတယ်ပေါ့အဲပြောရရင်စိတ်ထဲနှလုံးမရှမ်းမသာမဖြစ်ပါနဲ့ဆိုတဲ့သဘောဘုရားကတော့ဘာမှအထူးမပြောပါဘူးတိခံပြီးတော့မှအဲ့ဒီမှာပရိသတ်စုံနေတဲ့အချိန်တချို့ကမေးတော့တာနော်အရှင်ဘုရားတဲ့ဒီပုံနာနဲ့ပုံနေမကြီးနော်ဟိုဘလို့တပြည့်တို့ပြုစုရမလဲနော်တပြည့်တို့ဘလို့ပူဇော်ရမလဲအားလုံးကထင်ရှားနေတာဟိုဓမ္မပဒတို့မှာဆိုရင်ဝတ္ထုနာမည်ကားကိုဗုဒ္ဓပိတုဗြဟ္မဏဝတ္ထုဘုရားရဲ့အဖေပုံနာဝတ္ထုလို့တောင်သုံးတာအဲ့တော့နဗိယပုဂ္ဂိုလ်တွေကနေပြီးတော့ဘယ်လိုပြုစုရမလဲပေါ့နော်ဘယ်လိုပြုစုရမလဲဒါတင်ញံကုန်းမှာမေးလျှောက်ကြဒီပုံနာနဲ့ပုံနေမကြီးကိုဘယ်လိုပူဇော်ရမလဲအဲ့ဒီခါမှာမြတ်စွာဘုရားကနေပြီးတော့ဘာပြောလဲဘာမိတ်လဲဆိုတော့ကဟတ္ထအာရိယသာဝကကထံပူဇေတ္တဘာတိနော်လူတွေကနေပြီးတော့မှဒီလူအရိယာသာဝကကိုဘယ်လိုပူဇော်ရမလဲလို့မေးလာတဲ့အခါမြတ်စွာဘုရားကယထာအတ္တကပူဇယံတိတထာပူဇေတ္တဘာဤမေအတ္တကဖြစ်တဲ့ယဟန္တာတွေပူဇော်သလိုပဲဟောဒီပုံနာအိုကြီးနဲ့ပုံနေမအိုကြီးကိုပူဇော်ရမယ်ဆိုတဲ့အနေအချင်းမြတ်စွာဘုရားကအဲ့ဒီမှာတရားကာထာနဲ့ချီးမြှင့်ပါတယ်တရားကာထာနဲ့ချီးမြှင့်လိုက်ဒီလိုချင်းမြရခြင်းရဲ့အကြောင်းကလည်းပြောမယ်ဆိုလို့ရှိရင်အခုနအကြောင်းအရာလေးတစ်ခုဆက်ဆက်မှုကြံခဲ့တာကဒီကနေပုံနာနဲ့ပုံနေမအိုကြီးကိုချိမြောက်ပြီးတဲ့အခါအရှင်အနန္ဒာကမနေနိုင်တော့တာနဲ့ဘုရားကိုလည်းမေးလျှောက်မြတ်စွာဘုရားတဲ့ဘုရားရဲ့အဖေအမေတပြည့်တို့သိတာပဲတဲ့အဲ့ဒါအခုဒီပုံနာကြီးနဲ့ပုံနေမကြီးကဘုရားကိုငါသားနဲ့ဖြစ်နေကြတာဘလို့ပါလဲဘုရားလို့လျှောက်ခဲ့ရှောက်တဲ့ကမြတ်စွာဘုရားကအေးတဲ့သူတို့ဟာဒီဘဝတော့ငါရဲ့အဖေမင်းမဟုတ်ဘူးဒါမျိုးလို့တန်တရာမှာတော့ငါတော့ငါရဲ့အဖေဘဝငါရာငါအဖေတဲ့အကြီးဘဝငါရာငါအဖေရဲ့အညီဘောအညီဘဝငါရာအာအမေဘဝငါရာအမေတဲ့အကြီးဘဝငါရာအမေအောက်နော်ဒီဘာကြီးဘာတွေမိကြီးမိတွေအဲ့ဒါလို့ဘဝပြောမယ်ဆိုရင်ပုံနာဘက်က1500ပုံနေမဘက်က1500ဘဝပေါင်း3000လောက်ကိုအတူတကွနေလာခဲ့တဲ့အတွက်ကြောင့်မလို့တဲ့ဒီဘဝမြင်နာနဲ့သူတို့ဟာငါ့ကိုသားဆိုတဲ့ချစ်ခြင်းဖြစ်နေကြတာအဲ့မှာလေဖခင်ကဟောပါတယ်ပုပ်ဘေးဝါတန်နီဝါဒေနာပိစုပန္နာဟိဒေနာဝါအေဝံတန်ဇာယတိပေမံဥပလံဝယထောတကိဒီဘဝမှာတယောက်နဲ့တယောက်အရင်ကတခါမှမတွေ့ခဲ့ဘူးဒါပေမဲ့လို့မြင်လိုက်တာနဲ့မေတ္တာစိတ်တွေဖြစ်နေတယ်မြင်လိုက်တာနဲ့တခါတည်းနော်စိတ်ထဲမှာကိုယ်ဆွေမျိုးကိုတွေ့ရတယ်လို့ပဲအဲ့လိုဖြစ်နေတာလည်းရှိအဲ့ဓာရီကဘာလဲဘေခွေချေသားယံတို့အတိတပုဗ္ဗကိနော်ပါဠိကတော့ယသမိမနောနိဝတ္တိစိတ်တင်စာပိပတိတ္တိအတိတပုဗ္ဗကိပောတိကာမန္တသမိပိဝိတ္တိဘုဗေဝတန်နိဝါဒေနာပိစုပန္နာဟိဒေနာဝါအေယွန္တံဇာယတိပေမံဥပလံဝယထောတကိဘေခွေချေသားယံတို့အတိတာပုပ္ပကေရှိကတခါမှဤဘဝမှာမမြင်ဘူးသေးတဲ့ယသမိန်ပုဂ္ဂိုလ်ယသမိန်ပေါ်သည့်အကျင့်ပုဂ္ဂိုလ်၌မနောစိတ်နှလုံးသည်နိဝိတ္တိသက်ဝင်၍တည်ဤအရင်တခါမှမတွေ့ဘူးဒါမြင်လိုက်တာနဲ့စိတ်ထဲမှာရောက်လာတယ်စိတ်တန်စိတ်ဒီပတိတတိစာပိကြည်ညိုလဲကြည်ညိုတယ်ချစ်ခင်စိတ်တည်ဖြစ်တယ်မြင်နာနဲ့ချစ်ခင်ဒါသမိန်ပေါ်သည်ထိုပုဂ္ဂိုလ်၌ကာမစင်စစ်ပုပ္ပသိနေဟိနေဝရှေး၌ဖြစ်သောချစ်ချင်းပြင်းသားလင်ဝိတ္တိချစ်ကြွမ်းဝင်နေမြင်လိုက်တာနဲ့ဒီပုဂ္ဂိုလ်ကိုခင်စိတ်မင်စိတ်ကြည်ညိုတဲ့စိတ်ဖြစ်သွားတာဟာဘာကြောင့်လဲရှေးအကြောင်းကြောင်းပါပဲတဲ့ရှေးကအတူတကွာချစ်ချစ်ခင်ခင်နေလာတဲ့အတွက်ကြောင့်ပုပ္ပေရှိ၌တဏိဝါဒေနာဝါအတုမကင်းနေခဲ့ဘူးခြင်းကြောင့်၎င်းပစ္စုပန်နာဟိဒေနာဝါပစ္စုပန်ဘဝဒီဘဝမှာမျက်မှောက်စီဝါတိုးဘဝ လွန်မင်းဆောင်ရွက်ခြင်းကြောင့်၎င်းအေးဝံဤအကြောင်းနှစ်ပါးကြောင့်တန်ပေမှာထိုချစ်ခင်ခြင်းသည်စာရည်ဖြစ်တယ်အကြောင်းနှစ်ချက်ရှိဘဝကအတူတကွာချစ်ခင်စွာနေထိုင်ခဲ့ခြင်းဒီဘဝမှာတဲ့ဦးနဲ့တူအကျိုးစီးပွားပြုနော်ဆောင်ရွက်ခြင်းဤအကြောင်းနှစ်ပါးကြောင့်မို့လို့မြန်နာနဲ့ခင်မင်ကြတာတဲ့စာဥပမာလေးကကေမီဝဥပမာပုံစံအဖယ်ကဲ့သို့နိဟုမူကား ဥတေကေရေ၌ဥပလံဝါဥပလာကြာသည်၎င်းဘုဒ္ဓမံဝါဘုဒ္ဓမာကြာသည်၎င်းဇာယတိယထာယေနဲ့ညွန်ပြောင်းအကြောင်းနှစ်ပါးကြောင့်ဖြစ်ခဲ့တဲ့သို့ဒီနော်အဲ့ဒါလို့ရှင်းနာမှာတန်ဃာတော်တွေဟာမေးလျှောက်တဲ့အခါအရှင်အနန္ဒာတို့မေးလျှောက်တဲ့အခါဘုရားကဒီဘဝဆွေမျိုးတော်မဟုတ်ဘူးအတိတ်ဘဝကဆွေမျိုးတော်ခဲ့တဲ့အတွက်ကြောင့် သူတို့ဟာငါဘုရားကိုမြင်တာနဲ့တားအမှတ်နဲ့ချစ်ခင်ကြတာတလို့ပြောထားတာ၄ရှိအဲအခုလည်းပဲအာလုံသောပရိသတ်တွေစုံတဲ့အခါမြတ်စွာဘုရားကနော်စရာတုတ်အခုပြောတဲ့အတိုင်းစရာတုတ်စရာတုတ်ကိုအဲ့ဒီမှာမြတ်စွာဘုရားကဟောပါတယ်စရာတုတ်ကိုဟောတဲ့အခါမှာအာလုံသောပုဂ္ဂိုလ်တွေဟာနော်အခုနပြောသလိုပဲဘယ်လိုပြုစုရမလဲ ဘလို့ပြုစုရမလဲဘလို့ပူဇော်ရမလဲအဲ့ဒီခါမှာမြတ်စွာဘုရားကချီးမွမ်းတဲ့အနေနဲ့အခုနပြောတဲ့အနေအထားရောက်သွားပါပြီအဲ့တော့စရာဒုက္ခလေးရှိကပြောခဲ့သလိုနည်းနည်းလေးတော့ပြန်ပြီးတော့အကျဉ်းချုပ်ကလေးပြောမယ်ဆိုရင်တဲ့ဟောဒီလူပုံလူဘဝရောက်လာကြတယ်ဆိုတာဟာသာဝရမအိုမနာမသိနေဖို့မဟုတ်ပါဘူးတဲ့လူရဲ့အသက်ဟာနော်အင်မတန်တူတောင်းလာပါတယ် ဟိုးရှိခေရှိကာလဒီလိုရှိကပါတော့ကတော့ရှိရာတွေရှိခဲ့မှာပေါ့အဲအခုဖះရှင်လက်ထက်နဲ့ပြောမယ်ဆိုရင်တော့တရားတန်းဆိုတာအင်မတန်တူတောင်းပါတယ်အဲ့တော့တရားအတွင်းမှာသိရင်သိမယ်မသိလို့တရားကြော်လဲအိုပြီးတော့သိမှာပါပဲအဲတတ္တဝါတွေရဲ့သဘောကတော့ဘာဖြစ်လာလဲရထားတဲ့ဝတ္ထုကာမတွေနော် ပြောပြသွားပြီပျက်စီးဆုံးရှုံးသွားပြီဆိုရင်တော့စိုးရင်ပူဆွေးငိုကြွေးကြတာပါပဲတကယ်တမ်းကျတော့သာဝရသိသိထားရမယ်မြဲတဲ့အရာဆိုတာဘာတစ်ခုမှရှိတာမဟုတ်ပါဘူးတဲ့ဒီဟာကိုမြင်တဲ့ပုဂ္ဂိုလ်ဟာပြောရရင်လူပေါင်းလောကမနေရဟန်းပေါင်းယဟန်ဘဝတေလူလွတ်ရာကြွရာထွက်သွားကြတော့တာပါပဲတဲ့ပြောမယ်ဆိုရင်တော့ကွဲခြင်းနှမျိုးပေါ့နာနာဘာဝနဲ့ဝိနာဘာဝ အဲ့ဒါဒီကတချို့ကြတော့မသိဘူးနာနာဘာဝဆိုရင်ဟိုတစီတည်းရဲ့ဘလူတည်းရဲ့လို့အောင်းမေးတယ်မဟုတ်ပါနာနာဘာဝဆိုတာဘာလဲရှင်괴괴တာနော်ခန္ဓာကိုယ်အယက်ဒေတာတယောက်နဲ့တယောက်တနည်းအားစီရောက်နေတာနော်သရီရေနာနာနာဒေတာဘာဝဆိုတာအဲဝိနာဘာဝဆိုတာဘာလဲသေ괴괴တာနာနာဘာဝဆိုတာရှင် 괴 ဝိနာဘာဝဆိုတာတေခွဲခွဲတာအဲ့တော့ဝတ္ထုပစ္စည်းဘလောက်ပဲနှစ်သက်ဖွယ်ပြောပြောရှင်တဲ့အချိန်မှာလဲကွဲနိုင်တာပဲသေတို့ကွဲတာကတော့ထင်ရှားပြီးတာပေါ့ဒါကြောင့်မလို့မြတ်စွာဘုရားကဇရာတုံးမှာနော်အချိန်တန်လို့ရှင်အားလုံးဟာအိုပြီးတော့နာပြီးတော့သေချာရမှာပဲတဲ့နောက်ဆုံးကြပါဠိပဲကြံမယ်နာမည်လေးပဲကြံမယ် အဲ့ဒါရောက်လာတဲ့ပရိသတ်ကိုမြတ်စွာဘုရားဟောဒီစရာတုတ်ကိုလည်းဟောကြားကြီးမြင့်လိုက်ပါတယ်။ဒါကအခုနောက်တုန်းကစကားလေးပြန်သွားမယ်ဆိုရင် လူတွေကမေးနေပါပြီ။ဒီအဖိုးနဲ့အဖွားဘယ်လိုပူဇော်ရမလဲပေါ့။ဟိုဓမ္မပဒစကားနဲ့ယူပြောမယ်ဆိုရင်တန်ဃာတော်တွေကဒီအဖိုးနဲ့အဖွားဘယ်ရောက်သွားမှမသိဘူး။ပြောရရင်ယဟန္တာမှမသိဘူး။ဒါဘုန်းကြီးတို့တရားကနေရာဆုံးတော့နည်းနည်းတော့ရောကုန်တာပေါ့။ ဓမ္မပဒမှာကြတော့တန်ဃာတော်တွေကဒီပုံနာကြီးနဲ့ပုံနေမာကြီးကွယ်လွန်တာတော့ဟုတ်ပြီယဟန္တာအနေနဲ့ပြိဋိဘံဆံမှမသိတော့တန်ဃာတော်တွေကမေးလျှောက်ကြတာမြတ်စွာဘုရားဒီပုံနာကြီးနဲ့ပုံနေမာကြီးဟာကွယ်လွန်တဲ့အခါဘယ်ရောက်သွားလဲဖုရားတို့လို့မေးလျှောက်အဲဟိုဘက်အထာကရမှာတော့ဖြင့်ဒီပုံနာကြီးနဲ့ပုံနေမာကြီးကိုဘယ်လိုပူဇော်ရမလဲဖုရားပေါ့ ဒီခါမြတ်စွာဘုရားကဂါထာလေးနဲ့တန်ဃာတော်တွေကိုပြောရရင်ပရိသတ်ကိုမိန်ကြားပါတယ်။ ဒါလည်းယဟန္တာတို့ရဲ့ဂုံကြီးတစ်မျိုးပါပဲအာဟိန္ဒကာယေမုနယောနေဆံကာယေနသံဥဒာတေယန္တိဣစုတံဌာနံယထကံဒွာနသောစရိအာဟိန္ဒကာမညင်းစေသောကိုရှိကြကုန်သောယေမုနယောအချင်းအတ္တခာမုနိတို့သည်အချင်းယဟန္တာတို့သည်နေဆံအမည်ကာယေနကာယဒွါရဖြင့်ကာယေနတဏိကာယဝစီမနောဒွါရဖြင့်တန်ဟုတာလုံချုံအောင်စောင့်ရှောက်ကြကုန်၏တေထိုအတ္တခာမုနိတို့သည်ထိုယန္နာတို့သည်ယထာထာနေအကျင့်နိဗ္ဗာန်အရသောဂန္ဓဝါသွားရောက်၍နာသောစရိမဆိုး၏မပင်ပန်းကြကုန်အစ္ဆုတံရွေလျောခြင်းမရှိတဲ့တန်ထာနံထိုနိဗ္ဗာန်အရသောယန္တိရောက်သွားကြကုန်၏တန်ဃာတော်တွေကိုဖြည့်တယ်ပဲပြောပြောပရိသတ်ကိုမိန်ကြားတယ်ပဲပြောပြောဒီပုံနာကြီးနဲ့ပုံနေမာကြီးဟာတာမန်မဟုတ်တော့ဘူးတဲ့သူတို့ဟာယဟန္တာဖြစ်တဲ့အတွက်ဘယ်ဘဝဘယ်ဌာနဘယ်ဂတိဘယ်ဌာနမှာမှမရှိတော့ဘဲနဲ့နိဗ္ဗာန်ဆံသွားကြတာဆိုပြီးတော့ဘုရားရှင်ကအဲ့ဒီမှာနော်ဒီဒေသနာတွေအခုပြောသွားတဲ့စရာသုတ်တီအခုပြောသွားတဲ့ဓမ္မပဒလာတဲ့ဒေသနာတော်တွေကိုဟောကြားပေးလိုက်ပါတယ်အဲ့ဒါလိုဟောကြားချင်းမြင်လိုက်တဲ့အခါမှာဓမ္မပဒเนาะစသည်ဖွင့်ထားခြင်းအရာဆိုရင်เนาะအဲ့ဒီဒေသနာဇရာတုတ်ပေါ့ခုနပြောခဲ့တဲ့ဇရာတုတ်ဇရာတုတ်ရဲ့အဆုံးမှာဒေသနာဝတ္တာနေဇရာတုတ်ရဲ့အဆုံးမှာစတုရာတိတိယပါဏသဟဒါနံနဲ့7400သောတရားတွေဓမ္မပိသမယောဟောသည်တဲ့နော်တရားသူတွေရာကုန်ကြတယ်တရားသူတွေရကုန်ကြတယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့ဗာလေးတွားပြီးတော့ကောက်ချက်ချလို့ရတယ်လေဒီပစ္စုပန်ဝတ္ထုထဲမှာဖះနဲ့သွေးသားဆွေမျိုးမတော်ပဲနဲ့အတိတ်ကတန်တရာကအတူတကွာနေလာခဲ့တဲ့ချစ်ချင်းကြောင့်ဖះကိုကြည်ညိုပြီးတော့မှပူဇော်ကြတယ်ဟောဒီပုံနာကြီးနဲ့ပုံနှင်းမကြီးမိသားစုအရက်ကဘလို့တတ်မှတ်ကြတယ်ဗုဒ္ဓပိတာတဲ့ဖះရဲ့ခမီးတော်တဲ့ဗုဒ္ဓမာတာဖះရဲ့မဲတော်တဲ့သူတို့အမျိုးကိုလည်းဗုဒ္ဓကုလာဖះမျိုးလို့သုံးသတ်ကြတယ်ပြောကြတယ်ခေါ်ကြတယ်ဒါဆိုရင်ဘုန်းကြီးတို့အခုဒီဘက်ခင်မှာလည်းပဲနော်ဒီအဖေရဲ့အမေရင်းတွေကိုလည်းပဲဘုန်းကြီးရဲ့ခမီးတော်ဘုန်းကြီးရဲ့မဲတော်လို့သုံးကြပါတယ်နော်တခါယဟန်တခါယဟန်အမတွေကိုလည်းပဲအဲအားလုံးကတည်ကြတဲ့အတိုင်းပဲခမီးတော်မဲတော်လို့သုံးကြပါတယ်အဲဖခင်လက်ထက်ကအနာတပိန်တို့ဝိသာခါတို့ဆိုတာလည်းပဲတန်ခပိတာတန်ခမာတာလိုပါပဲစောင့်ရှောက်ခဲ့တာနောက်အားလုံးတည်ကြတဲ့မိထွေးတော်ဂေါရမီနော်မိထွေးတော်ဂေါရမီဆိုတာဖခင်ကိုအဲနှုတ်ချိုတိုက်ကျွေးပြီးတော့မှစောင့်ရှောက်ခဲ့တဲ့အင်မတန်ကျေးဇူးများတဲ့နော်အဲမဲတော်ကြီးပေါ့သူကလည်းပဲဘုရားရှင်ကိုဒီပရိနိဗ္ဗာန်ဆံဃာနီးမှာလျှောက်ထားသွားတာရှိပါတယ်လျှောက်ထားသွားတာရှိပါတယ်เนาะလျှောက်ထားသွားတယ်ဆိုတဲ့ဇာကားထဲမှာလည်းအခုပြောသွားတဲ့ဇာကားလေးပါပါတယ်เนาะရင်ညောမာတာမဟေတိတိသူလဘနာမမေထီနံဘေခုမာတာတိယန္နာမံအေတံပရမဒုံလဘံတဲ့ပြောမယ်ဆိုလို့ရှိရင်မိမတွေအတွက်ရေညောမာတာမဟေတိတိတဲ့မင်းရဲ့အမေမင်းရဲ့မိဖုရားဆိုတဲ့နာမည်ဟာရလွယ်ပါတယ်ဖုရားတဲ့ဒါမိထွေးတော်ဂေါရမီကဖုရားကိုလျှောက်သွားတာရေညောမာတာမဟေတိတိသူလဘနာမမေထီနံဘေခုမာတာတိယန္နာမံဗုဒ္ဓမာတာတိယန္နာမံဖုရားရဲ့မေတော်ဆိုတဲ့နာမည်ကတော့ဖြင့်နော်အလွန်ကိုရခဲ့ပါတယ်ဖေဟာအဲ့ဒီရခဲ့တဲ့နာမည်ကိုလည်းပဲတပည့်တော်ဂေါရမီဟာရခဲ့ပါတယ်ဖေဟာလို့ဖေဟာကိုလျှောက်ဖူးတယ်ဒါကိုကြည့်ပြီးတော့မှဘုန်းကြီးတို့လည်းပဲယဟန်ကန်နေပါဒီမှာအဲ့ဒီဂါထာလေးပြင်ပြီးတော့မှရေညောမာတာမေတိတိသူလဘနာမမေထီနံဘေခုပိတာတိယန္နာမံဘေခုမာတာတိယန္နာမံဧတံပရမဒုံလဘံဟောအမျိုးသမီးတွေမှာမင်းရဲ့အမေမင်းရဲ့မဲတော်မင်းရဲ့မိဖေရမဟေတီဆိုတဲ့နာမည်ကတော့ရလွယ်ပါတယ်တဲ့ ဘိက္ခုပိတာတိယန္နာမံဖရာရဲ့အဖေဆိုတဲ့နာမည်ခမီးတော်ဆိုတဲ့နာမည်ဘိက္ခုမာတာတိယန္နာမံဖရာရဲ့အမေဆိုတဲ့မေတော်ဆိုတဲ့နာမည်ကတော့ဖြင့်ဒုံအေတံပရမဒုံလည်းပဲအလွန်ရခဲတဲ့နာမည်ပါပဲဒါလေးကိုဘုန်းကြီးတို့ကလင်္ကာလေးနဲ့တန်တရာတခွင်ကျင်လဲစဉ်မှာဘယင်မိဘနာမီလနဲ့ရာဇမိဖရာနာမည်များကိုမြားပြချိန်ခါရနိုင်ပါလေရနိုင်နေတဲ့ခေမာယီမန်းခေမာစကန်းဤတလှန့်သည်ယဟန်ခမီးတော်နာမီကျော်နှင့်ယဟန်မေတော်နာမီမောကရှင်တော်ဗုဒ္ဓပွင့်မှရသည်ထူလာဒုံလဘအမိပါတကားဒါလေးကိုလည်းဘုန်းကြီးတို့ကဒုံလဘနာမည်လေးလို့ဒီလိုရှိပါတယ်အဲ့တော့ပိစုပန်ဝုထုကတော့အခုပြောခဲ့တဲ့เนาะအကြောင်းညာပေါ့ဗျာအဲ့တော့တန်ဃာတော်တွေကိုမြတ်စွာဘုရားကနေပြီးတော့မှဒီပုံနာနဲ့ပုံနေမှဟာမိမိသားဖြစ်လို့သားလို့ပြောတာပဲဆိုပြီးတော့မှအတိတ်အကြောင်းကိုပြန်ပြောင်းဟောပါတယ်ဒါတော့ဘုန်းကြီးတို့အကျဉ်းချုပ်ကလေးပေါ့ဗျာเนาะရှေးလွန်နေပြီးတော့အခါတုန်းကတဲ့เนาะမြတ်စွာဘုရားเนี่ยဒီပုံနာကြီးတွေเนี่ยဘယ်လိုဆက်ဆက်ခဲ့တလဲအဖေအဖြစ်ကဘဝ900ဘကြီးက900ဘထွေးက900ပုံနေမကြီးเนี่ยဆိုလဲအဲ့လိုပဲအမေကဘဝ900မိကြီးကအမေတဲ့ကြီးတဲ့မိကြီးက900မိထွေးက900ပေါင်းရင်တယောက်ချင်းမှာ1500နှစ်ယောက်ပေါင်းတော့ဘဝပေါင်း3000လောက်အတူနေခဲ့တာဆိုပြီးတော့မြတ်စွာဘုရားကเนาะအတိတ်အကြောင်းကိုပြန်ပြောင်းပြီးတော့มาဟောပြလိုက်တဲ့တာကေတဆက်ဖြစ်ပါတယ်เนาะဒီတာကေတဆက်ရဲ့ဆက်ဆက်မှုတွေကိုပါဘုန်းကြီးတို့ဓမ္မပဒတွေရောเนาะသုတ္တနိဘတ်เนาะအထာဂရာမှာလာတာတွေကိုဒါလှမ်းပြီးတော့มาယူပြီးတော့มาပြောပြလိုက်ခြင်းဖြစ်ပါတယ်အဲ့တော့လင်္ကာလေးပေါ့လင်္ကာမှာဆရာကြီးရဲ့လင်္ကာကတော့မြင်လင်းမြင်ချင်းချစ်ခင်ချင်းကြောင်းရင်ရှိရှိကအော်မြင်ချင်းချစ်ခင်တယ်ဆိုတာအရင်ကအကြောင်းကတော့ရှေ့ရှေ့အကြောင်းပဲတဲ့တဏိကွာတာအတူတကွာနေခဲ့တာပေါ့နေခဲ့တယ်ဆိုတာလဲချစ်ချစ်ခင်ခင်နေခဲ့တာရံဖြစ်ခဲ့တာတော့မဟုတ်ဘူးအလေးဝါသနာဆက်ဆက်ပါဤခါချစ်ပြန်ရအဲ့ဒီကအထုံဝါသနာကြောင့်အခုနပုံနာပုံနေမှာအရင်တော့ကလဲဒါပဲအခုလဲဒါပဲတာဆိုတာကတော့ဖရာပေါ့နော်တာဆိုတာကတော့ဖရာပေါ့အဲ့တော့လင်္ကာဆောင်မုတ်ကလေးကတော့ပုံနာမောင်နှံသူတို့ထံဖန်ဖန်ကြည်ခဲ့သည်ဒါဆိုရင်ဘုန်းကြီးတို့ဟောဒီတာကေတဆက်ပြည့်စုံပါပြီနောက်ဇတ်တော်အမှတ်69เนาะဝိတဝန္ဒဆက်အစိတ်ကိုအန်နေဆိုတဲ့ဆက်ဒီရထုတံဝိသံဝန္တံတိဣဒံဒီရထုတံဝိသံဝန္တံအစချီသောဣဒယအဒေသနာတော်ကိုတတ်ထာလူနာတို့ဇေယဘုရားမြတ်စွာသည်စေတဝနေစေတဝံခေါ်ကြောင်းတိုက်တော်၌ဝိရံတော်တရင်သုံး၍နေတော်မူစဉ်ဓမ္မသေနာပတိန်တရားစစ်သူကြီးဖြစ်တဲ့အရှင်သာရိပုတ္တရာအရှင်မြတ်ကိုအာရဗ္ဗအကြောင်းပြု၍ဓမ္မသေနာပတိန်တရားစစ်သူကြီးဖြစ်တဲ့ရှင်သာရိပုတ္တရာကိုအာရဗ္ဗအကြောင်းပြု၍ဂထေတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေသတည်းဒါစာတကအထာဂရာရဲ့ရှေ့အဖွင့်မှာနော်အချီလေးစကားလေးစကားဦးလေးပေါ့အဲ့တော့မြတ်စွာဘုရားတာဝတိမြို့မှာနော်တရင်သုံးနေတဲ့အချိန်တုန်းကအရှင်သာရိပုတ္တရာရှင်သာရိပုတ္တရာကိုဘာဖြစ်လို့အကြောင်းပြုတယ်လဲဆိုတော့အဲ့ဒီအချိန်ခါမှာတော့ဒီမုန်ခဲပွဲတွေကိုလူတွေကလှူကြတဲ့အခါမှာဟိုရှိတဲ့တန်ဃာတော်တွေတည်းမဟုတ်ဘူးတန်မှုခီဗုဒ္ဓမျက်မှောက်တန်ဃာတော်တွေမဟုတ်ဘူးအရက်ထဲရွာတဲ့နဘေးကြွားတဲ့တန်ဃာတော်တွေအတွက်ပါသူတို့ကလှူကြတာအဲ့ဒါလို့လှူကြတဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့တပိနော်ယဟန်တပါပေါ့အဲရှင်သာရိပုတ္တရာရဲ့အတူနေတပည့်တစ်ပါးကလည်းပဲရဟန်းငယ်တစ်ပါးကရွာထဲမှာသူကနေတာဖြစ်နေတယ်။နေတာဖြစ်နေတဲ့အခါကျတော့အဲ့ဒီရဟန်းငယ်အတွက်ဝေစုပေါ့။အဲ့ဒီဝေစုကိုရှင်သာရိပုတ္တရာနော်ကိုသူတို့ကအချိန်ကနောက်ကြတဲ့အခါကျတော့ အလွန်နေမြင့်နေတဲ့အခါကျတော့အရှင်သာရိပုတ္တရာကိုကတ်လိုက်ကြတော့တာနော်မုန်ခဲဝယ်တွေဟာလာလှူတဲ့ပုဂ္ဂိုလ်တွေကတန်ဃာတော်တွေအတွေ့အကြောင်းကိုလာလှူတော့နော်တန်ဃာတော်တွေဟာမုန်တွေကလည်းမြားတဲ့အခါကျတော့ရှိတဲ့တန်ဃာတော်တွေမဟုတ်ဘူးတဲ့အရှင်ဘုရားတို့ရွာထဲမှာရှိတဲ့ယဟန်တွေအတွက်လည်းယူထားပါဖေရယူထားပါဖေရပေါ့ဆိုတော့အဲ့ဒီမှာအရှင်သာရိပုတ္တရာလည်းသူ့တပည့်အတွက်အခုနယူထားတာယူထားရင်းနဲ့အချိန်ကမွန်းတဲ့တော့မှလွန်တော့မှဆိုတော့အဲ့ဒါเนาะရှင်ဘုရားဖုံးပေးပါဘုရားဆိုပြီးတော့ကတ်လိုက်တော့အရှင်သာရိပုတ္တရာကသူ့တပည့်အတွက်ယဟန်ငယ်အတွက်ရည်ရွယ်ထားတဲ့မုန်းကိုအရှင်မြတ်ကလည်းအဲ့ဒါဖုံးပေးမိလိုက်တယ်ပေါ့အဲ့ဒါပဇင်းငယ်ကပြန်လာတယ်เนาะပဇင်းငယ်ကရောက်လာတယ်ရှင်သာရိပုတ္တရာဖုံးပေးပြီးမှရောက်လာရောက်လာတော့ရှင်သာရိပုတ္တရာပြောပါတယ်ငါရှင်တဲ့ငါရှင်အတွက်ဝေစုယူထားတဲ့ဘုံခဲပွဲကိုငါတို့ဖုံးပေးလိုက်ပြီတဲ့ရှင်သာရိပုတ္တရာကအဲ့လိုဖုံးပေးတော့ထိုယဟန်ငယ်ကဖာပြန်ပြောလဲအရှင်ဘုရားတဲ့ကောင်းတဲ့ခဲပွဲဘောစဉ်ဆိုတာမကြိုက်တဲ့လူပဲရှိမလဲဘုရားတဲ့ကောင်းမြတ်တဲ့ခဲပွဲကိုဘယ်သူမနစ်သက်ပဲရှိမလဲဘုရားဆိုတော့မကြည့်နဲ့ဖို့ဆိုတဲ့သဘောပေါ့ဗျာသူ့ဘွေစုစားလိုက်ရမလားပေါ့အဲ့ဒီမှာအရှင်သာရိပုတ္တရာကြီးကသူ့တပည့်စကားကြားလိုက်ရတဲ့အခါတန်ဝေကဖြစ်သွားတယ်နော်တန်ဝေကဖြစ်သွားသူတော်ကောင်းတွေဆိုတာတန်ဝေကဖြစ်သွားအဲ့ဒီမှာအရှင်သာရိပုတ္တရာကတခါတည်းနဲ့အထိတ်ထန်လိုက်လို့လားနော်ဒီနေ့ကစပြီးတော့မုံခဲပွေလုံးဝမစားတော့ဘူးတဲ့တခါတည်းအထိတ်ထန်လိုက်လို့လားဒီနေ့ကစားပြီးတော့မုံခဲပွဲမစားတော့ဘူးအဲ့ဒီကနောက်ဘယ်တော့မှမစားတော့အရှင်သာရိပုတ္တရာမုံခဲပွဲဘာလာကတ်ကမစားတော့ဘူးဆိုတဲ့စကားတန်ဃာတော်ကြီးချာမှထင်ရှားသွားတော့တန်ဃာတော်ကြီးကပြောချတာပေါ့နော်ဟာအရှင်သာရိပုတ္တရာပေါ့နော်မုံခဲပွဲမဖုံးပေးတော့ဘူးတပည့်အတွက်ဝေစုစားလိုက်မိတာတပည့်ကဒီလိုလျှောက်လို့တဲ့ဘာတဲ့ညာတဲ့ဆိုတော့ဖခင်ကရောက်လာပြီးတော့မှအေးတဲ့သာရိပုတ္တရာဟာတဲ့ဒီဘဝတာမဟုတ်ဘူးတဲ့ရှေ့တုန်းကလည်းပဲတချိန်စွန့်ထားပြီးသားဝတ္ထုကိုအသက်တာအသေးခံပဲပြန်ပြီးတော့မမျိုးဘူးပြန်ပြီးတော့မယူဘူးဆိုပြီးတော့ပါဟောဒီဝိသဝန္ဒအစိတ်ကိုထွေးအန်နေဆိုတဲ့ဒီဇက်ပေါ့နော်ပြောရရင်တချိန်စွန့်ပြီးတဲ့ဝတ္ထုကိုအသက်တာအသေးခံပဲပြန်ပြီးတော့မယူဘူးဆိုတဲ့ဟောဒီဇက်ကြောင့်ဘုရားကပြန်ဟောပြပြောမယ်ဆိုရင်အဲ့ဒီတုန်းကမြတ်စွာဘုရားအလောင်းကဆေးဆရာကြီးဖြစ်ပါတယ်အစိတ်တွေကိုဖြေပေးတဲ့ဆေးဆရာကြီးပေါ့မွေဆေးကုဆရာကြီးပေါ့အဲ့ဒါဒီနေ့မှယောက်ျားတယောက်စနဘုတ်ကယောက်ျားတယောက်မွေကြိုက်ခံရတယ်မွေကြိုက်ခံရတော့မွေစိတ်တွေတက်နေပြီဆိုတော့ဘယ်နဲ့လုံးမလဲယောက်လာတယ်ပေါ့ယောက်လာတော့အเจ้าနှစ်ချက်အိမ်မှာအဲ့တော့ဆေးနဲ့ပဲနော်လိမ့်ပြီးတော့မှဟောဒီမွေစိတ်ကိုဖြောက်ရမလားတော့မဟုတ်ကြိုက်သွားတဲ့မွေကိုပဲရအောင်ခေါ်ပြီးတော့ထိုးမွေကိုပဲအစိတ်ကိုပြန်စုပ်ခိုင်းရမလားအကြောင်းနှစ်ချက်နော်ဆေးကူပြီးတော့မှအစိတ်ဖြေလိုက်မလားပေါ့ထုံဆေးတွေပါတွေပေးပြီးတော့ပေါ့ဆေးတွေလိမ့်ပြီးတော့ဒါမှမဟုတ်ကြိုက်သွားတဲ့မွေကိုပဲပြန်ခေါ်ပြီးတော့ကြိုက်တဲ့နေရာကအစိတ်ကိုပြန်စုပ်ခိုင်းရမလားဆိုပြီးတော့စွမ်းနာကိုစွမ်းတော့လူနာရှင်တွေကိုမေးလိုက်တာလူနာရှင်တွေကလည်းအာဒီမွေကြိုက်သွားတာအဲ့မွေပြန်ခေါ်ပေးပါဆရာကြီးခေါ်ပေးပြီးတော့အစိတ်ကိုပြန်စုပ်ခိုင်းပေးပါပေါ့ဆိုတော့ဆေးဆရာကြီးကလည်းဖရာလောင်ဆေးဆရာကြီးကလည်းစွမ်းနာနဲ့အဲ့ဒီမှာမွေပြန်ခေါ်လိုက်တော့မွေရောက်လာတယ်ရောက်လာတဲ့အခါမေးတယ်ဟဲ့မွေမင်းကြိုက်တာဟုတ်လားဟုတ်ပါတယ်အေးမင်းကြိုက်ထားတဲ့မွေနော်မင်းအစိတ်မင်းပြန်စုပ်ကွာအဲ့တော့စဉ်းစားကြည့်ပေါ့ဖရာအလောင်းကြီးဆေးဆရာကြီးကမွေကိုစကားပြောတယ်တဲ့ကဲခေါ်တာကတော့ဒီကိလေခေါ်နိုင်ရတယ်ဆိုတာရှိပါတယ်မွေနဲ့စကားပြောတာကတော့ရှားပါလိမ့်မယ်ဒါကလည်းပဲရှေ့မှာပြောခဲ့တယ်လို့ပါပဲဖြစ်တောင်ဖြစ်ခဲအံဩပွဲပါပဲတဲ့အမြဲတမ်းတရိษံနေနဲ့စကားပြောနိုင်တာတော့မဟုတ်ပါတရိษံနေနဲ့လူစကားပြောနိုင်တာတော့မဟုတ်ပါအဲအခုလည်းပဲဟောတင်ကြိုက်တဲ့နေရာကတင်အစိတ်ကိုတင်ကရွန်းနဲ့ပြန်စုပ်ဆိုပြီးတော့ခိုင်းတဲ့အခါကျတော့မွေကပြန်ပြောတယ်ငါဟာတဲ့ဓာချင်းစွန့်ထားပြီးတဲ့ဝတ္ထုကိုတပံပြန်ပြီးတော့မှဘယ်တော့မှမယူစဘူးဘူးတဲ့ငါဟာစွန့်ထားပြီးတဲ့အစိတ်ကိုမစုပ်နိုင်ဘူးဆိုပြီးတော့မွေကဘူးခံ ိုးရဘူးခိုင်မိုးရဘူးခန်တော့ဆေးစီရကအေးမင်းအစိမ်းမင်းမစုပ်ဘူးဆိုရင်တော့ဟေးလာသန်းကွာထင်းရှားကွာမိပြိုးကွာမိဖို့ကွာနော်ဆိုပြီးတော့မှအေးမင်းအစိမ်းမင်းပြန်မစုပ်ဘူးဆိုရင်တော့မင်းဟောဒီမိဖို့တဲ့တာဝင်ပြီးတော့မင်းသေပေးလိုက်မင်းသေပေးလိုက်အဲ့တော့မင်းနှလန်းရွေးမွေးအစိမ်းပြန်စုပ်မလားမိဖို့တဲ့ဝင်သေမလားကဲတော့ပုံနာအဲဆေးဆရာကြီးနဲ့ဆေးဆရာကြီးနဲ့မွေနဲ့အဲ့မှာပြန်လာတက်နေရပြန်လာတက်နေရဆေးဆရာကြီးကပြောတယ်အေးနဲမင်းအစိတ်ကိုပြန်စုပ်မလားမိဖို့တဲ့ဝင်သေးမလားမွေကပြောတယ်ငါပြောခဲ့ပြီးသားပဲတဲ့ထုတ်ထားပြီးသားအစိတ်ထုတ်ထားပြီးသားစွန့်ထားပြီးသားဝတ္ထုဘယ်တော့မှပြန်စုပ်ရိုးယူရိုးထုံးစံမရှိဘူးဆိုပြီးတော့အဲ့ဒါမွေကဗျာမိဖို့တဲကိုဝင်တော့တာရန်တန်းရန်တန်းနဲ့မွေကမိဖို့တဲသွားတာအဲ့ဒါလို့သွားတဲ့အခါမှာမွေကပြောသွားတဲ့စကားရှိတယ်ဒီရထုတံဝိသံဝန္တံယမဟံဇီဝိတာကာရဏဝန္တံပစ္စာဟရိတာမိမတံမေဇီဝိတာဝရံအဟံငါတိဇီဝိတာကာရဏအသက်ဟူသောအကြောင်းကြောင့်အသက်ဒီမှာကြောက်တဲ့အတွက်ကြောင့်ဝန္တန်ထွေးအံအပ်ပြီးတဲ့ယံဝိတံအကျဉ်စိတ်ကိုပစ္စာဟရိတာမိတဖန်မြူရအံဒီမှာကြောက်လို့ကိုစွန့်ထားတဲ့အစိတ်ကိုပြန်မြူရမယ်ဆိုရင်နော်ဝန္တန်ထွေးအံပြီးတဲ့တန်ဝန္တန်ထောစိတ်ကိုတိရတ်ထုဆက်ဆုပ်ယွန်ရှာစွာတကားငါပြန်မငါစွန့်ထားတဲ့စိတ်ငါဆက်ဆုပ်နေပြီတဲ့မေငါမတန်တရာခြင်းသည်ဇီဝိတာအသက်ရှင်ရာတော့ထက်ဝရံမြတ်ဤအတိခမ်းမဲတဲ့ကိုစွန့်ထားတဲ့အစိတ်ကိုပြန်မစွားဘူးတဲ့အဲ့ဒါလိုပြောပြီးတော့ဗျာမွေးကကာတာကာတာရန်တန်ရန်တန်နဲ့အဲ့ဒါမိဘုံတွေကိုတွားတာဗျတွားတော့မှဩဖရာလောင်ဆေးဆရာကြီးကဩဒီမွေနော်တဲတတ္တိကောင်းတဲ့မွေးပါလားဆိုပြီးတော့မွေးကြီးကိုမတွားနဲ့ဟေးမွေးကြီးမတွားနဲ့မတွားနဲ့မတွားနဲ့ဆိုပြီးတော့မှအဲ့မှာမွေကြိုက်တဲ့လူကိုဖရာလောင်ဆေးဆရာကြီးကဆေးနဲ့ကုပါတယ်မန္တရားတွေနဲ့လည်းမတ်မှုတ်ပြီးတော့မှအစိတ်ကင်းအောင်လုပ်လိုက်ပါတယ်ကျမ်းမာသွားပါတယ်အစိတ်ကင်းသွားပါတယ်မွေကိုလည်းဖရာလောင်ကအေးမင်းကြိုက်လိုက်တဲ့အတွက်မင်းလည်းဒုက္ခရောက်တယ်မင်းကြိုက်ရခံရတဲ့ပုဂ္ဂိုလ်လည်းဒုက္ခရောက်တယ်သီလပြတ်တယ်ဆိုတာနှစ်ဖက်ဒုက္ခရောက်တာပဲကွာဒါကြောင့်မလို့မင်းဒီရရှိသီလကိုထိမ့်ပါဆောင်ထိမ့်ပါဆိုပြီးတော့ဖရာလောင်ဆေးဆရာကြီးကမွေကိုလည်းသီလပေးလိုက်ပါတယ်တဲ့အဲ့ဒီမွေကလည်းပဲတကယ်ကိုခံယူသွားပါတယ်ခံယူသွားပါတယ်အဲ့ဒီနေကစပြီးတော့မှဘယ်ပုဂ္ဂိုလ်တစ်စုံတစ်ယောက်ကိုမှမညင်စဲပါနဲ့လို့ဆရာဆိုးမလဲအတိုင်းပဲနာယူသွားပါတယ်တဲ့စားတဲ့ကတော့ဆိုးမလွှတ်လိုက်တယ်ဆိုတော့ဒါနာယူမဲ့သဘောဆောင်ပါတယ်နော်အဲ့ဒါမြတ်စွာဘုရားကဇာပေါင်းပြတယ်အေးအဲ့ဒီတုန်းကဆေးဆရာကြီးဆိုတာကတော့ငါဘုရားပဲမွေနော်ကြိုက်ပြီးသားအစိတ်ပြန်မစုပ်တော့ဘူးဆိုတော့မွေကတော့ပြန်တခြားမဟုတ်ဘူးအရှင်သာရိပုတ္တရာပဲသာရိပုတ္တရာဟာတခြင်းစွန့်ပြီးတဲ့ဝတ္ထုကိုအသက်တောင်အသက်ပင်စွန့်ရညာတော့လဲတဖန်မယူဘူးဆိုပြီးတော့ပါစွန့်ပြီးဝတ္ထုပြန်ယူမှုမရှုဇာတိသေးသားရီရှင်သာရိပုတ္တရာကြီးရဲ့အဋိဋ္ဌံကတော့အင်မတန်ကိုတိကျပါတယ်ဗျာထွေးအံပြီးကိုမမျိုးလိုမွေကိုကျင့်ရမွေလိုကျင့်ရရာစွန့်လွတ်ပြီးမူပြန်မယူတဆူသာရိပုတ္တရာဘုန်းကြီးတို့လူလောကမှာနေတဲ့အခါလဲအဲ့ဒါအင်မတန်အရေးကြီးပါတယ်ရှေးရှေးသူတော်ကောင်းကြီးတွေဖရာရိယာသူတော်ကောင်းကြီးတွေဟာအဋိဋ္ဌံထားပြီးလို့ရှိရင်ကိုယ့်အဋိဋ္ဌံကိုအသေးရာခံမယ်အဋိဋ္ဌံမဖြစ်ပေါ့ဒါကြောင့်မလို့လည်းပဲအောင်ပန်းစင်မြန်းနိုင်ကြတာပေါ့ဒါဆိုရင်ဘုန်းကြီးတို့တတွေ့လည်းပဲဖရာရဲ့ပါရမီတော်10ပါးတည်းကဖရာရဲ့ပါရမီတော်လို့ပြောသလိုသူတော်ကောင်းတို့ရဲ့ပါရမီကျင့်စဉ်တွေတည်းကဟောဒီအဋိဋ္ဌံပါရမီကိုလည်းဆွဆွမြဲမြဲကျင့်သင့်ပါတယ်ဝေးဝေးကြီးမဟုတ်ပါဘူးမနေ့ကင်းနော်မျက်စိလေးခါတဲ့မဖွင့်ခင်ပေါ့အိယာကဖြတ်ခနဲ့နိုးလာလို့မျက်စိမဖွင့်ခင်ဒီနေ့ငါကောင်းကောင်းနေမယ်ဒီနေ့ငါအကုသိုလ်မဖြစ်အောင်နေမယ်ဒီနေ့ငါကုသိုလ်ရအောင်နေမယ်ဟော အဲ့ဒါလိုအဋ္ဌိဌာန်လေးထားမျက်နှာလေးသိပြီဆိုတဲ့ဟာမေတ္တာလေးနဲ့သိမရဏတတိသိခြင်းတရားလေးဆင်ခြင်းဩမသိတဲ့အတုပသဘောလေးဆင်ခြင်းဒါရင်လားမဟုတ်ဘူးအာလုံးတော်ဟာဒီကြမ်းမှချမ်းသာပါစေတော့ဖရာရဲ့ဂုဏ်တော်လေးတွေပွားဗုဒ္ဓနုတ္တိမေတ္တာစာအတုပမရဏတတိဆိုတဲ့ဩမျက်နှာသိတာနဲ့ဘာဝနာတွေရသွားပြီစားတော့မယ်တောက်တော့မယ်ဆိုရင်မစားခင်မတောက်ခင်နေရမေတ္တာလေးပို့နော်ဘုန်းကြီးတို့ရှေ့ရပြောခဲ့သလိုပေါ့လှူဒန်းကြသူဆောင်ရွက်သူနေစားသူများစွာဖေးရန်ခွာကြားမှာကြပါစေချမ်းသာကြပါစေအာဘာဝနာလေးထည့်ဦးမလားလှူဒန်းကြသူဆောင်ရွက်သူနေစားသူများစွာစားပွေရာခန္ဓာအလုံးမမြဲပါခန္ဓာအလုံးဆင်းရဲတာခန္ဓာအလုံးအနတ္တဘယ်ခန္ဓာကိုယ်မှမရှိပါဘယ်ခန္ဓာကိုယ်မှမမုန်းပါတတိဉဏ်ဖြင့်သာသုံးပါစသည်ဖြင့်စသည်ဖြင့်ကျိတာသွားနိုင်ရင်သွားမသွားနိုင်ရင်ကိုတရားကိုတတိထားပြီးတော့မှအဋ္ဌဌာန်လေးနဲ့သွားမယ်ဆိုရင်နေတိုင်းပါရမီဖြည့်နေတာပါပဲနေတိုင်းတရားကျင့်နေတာပါပဲဒါကြောင့်မလို့အဋ္ဌဌာန်ပါရမီတွေကျင့်ကြပါအဲ့လားဒီနေ့ကိုပဲနော်ဘုန်းကြီးအငိမ့်စားတယောက်လာပါတယ်ဘုန်းကြီးတို့ဟောတဲ့တရားကိုနာကြပြီးတော့တဲ့ဘုန်းကြီးတို့ကဟောလိုက်တာဟိုဒကာကြီးဥပညာဝေယဝစ္စတွဲပဲဟူတွင်မှုဒကာကြီးနော်အသက်85နှစ်အမတ်တရအနေနဲ့ဥပုပ်ရက်တရားကျင့်သွားတယ်ဒါပြီးခဲ့တဲ့နားတော့ကွယ်လွန်သွားပါပြီအဲ့ဒါအဋ္ဌဌာန်နဲ့ကျင့်တာအောင်သွားတယ်ဆိုတာလေးထည့်ဟောတော့အဲ့ဒါအဲ့ဒီဘုရားကလည်းသဘောကျပြီးတော့အခုဒီဝါတွင်းကာလသူဥပုပ်ဆောက်တည်တဲ့အကြောင်းအဲဒီနေ့ပဲအဲ့ဒါကိုးပါးတီလာလာယူသွားတာရှိပါတယ်ဒါကြောင့်ဘုန်းကြီးတို့တွေဘာလုပ်ကြရမလဲအဋ္ဌဌာန်ပါရမီကျင့်ပါအခုပြောခဲ့တဲ့အတိုင်းပဲနော်အကုသိုလ်စုဒုစရိုက်မှုတွေကိုလည်းပဲအစိတ်တို့သဘောထားပြီးတော့မှမလုံတော့ဘူးလို့အဋ္ဌဌာန်ထားပြီးသားစွန့်ထားပြီးသားကိုပြန်ပြီးတော့နော်မလုံမိအောင်စောင့်ထင်းခြင်းဖြင့်အကုသိုလ်ဝေးပြီးတော့ကုသိုလ်တွေပြည့်စုံလာနိုင်ပါတယ်ဒါဆိုရင်အဲဘုန်းကြီးတို့ဝိသဝန္တဇတ်ဇတ်တော်အမှတ်60နဲ့ကိုပြည့်စုံပါပြီတယံဘုဒ္ဓောတံဘောဓိတိဓမ္မေပိဓမ္မသတ္တိယောအဟောနောတတတုတတံအဟောနောဓမ္မစိန်တနံယောဇီနောမကိုင်းရောင်းလျာအောင်ဆောင်ပြန်ဝဲအောင်လန်းစွင့်စွင့်လွင့်တလူလူအချင်းအောင်တော်မူမြတ်စွာဘုရားသည်ဓမ္မေပိရှင်းနောက်စင်လျက်ဖြစ်တိုင်းပြည့်သည်ဆက်ဆမနောတရားသဘောတို့ကို၎င်းဓမ္မတတ္တိယောပိတရားတန်ဤဓက္ခံပြည့်သည်တတ္တိအင်အားစွမ်းပကားတို့ကို၎င်းတယံဘုဒ္ဓောဗောဓိမာနိုင်ခံဝါမြိုင်ဝဲကိုတိုင်းစာထွင်သိမြင်တော်မူပြီးသည်ဖြစ်၍တံဘောဓိတိတိထိုက်သမျှဝိနေယကိုမြွတ်ဟလစ်ဖို့သိစေတော်မူခဲ့လေပြီတတစီနတအောင်မြင်တဲ့တံဘောဓိမံဝဲအောင်းလန်းဆွင့်ဆွင့်လွင့်တလူလူထိုးအောင်တော်မူမြတ်စွာဘုရား၏ဒုတတံတရားဓမ္မဩဝါဒကိုကြားရရှင်ပြောသားတော်သမိတော်ဖြစ်အားခြင်းသည်သူတတရားတမ္မာဩဝါဒဖြင့်နေညာရှင်ပြောသားတော်သမီးတော်ဖြစ်ရခြင်းသည်အဟောနောကိုရွယ်ကိုတာကိုကျိုးပါသည်ဖြင့်ကိုမာခုနှင့်ဩဝမ်းမြောက်ဖွယ်ကြီးပါတကားဓမ္မစိန်တနဓမ္မတသက်ရှိနောက်ဆက်ပြီးဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်ဓမ္မစိန်တနဓမ္မတသက်ကြောင်းကျိုးဆက်ပြီးဖြစ်ပြနေဟန်တရားမှန်ကိုဖန်ဖန်ခွဲဝေကြံစီ၍နေရခြင်းသည်အဟောနောကိုတဏ္ဏတွင်ညာယောင်လင်း၍ရှင်းငါရှင်းငါဩအာရဖွယ်ကြီးပါတကားအဟောနောပုဂ္ဂိုလ်တတဝသူငါတွင်ပြောက်အလင်းရောက်ဖို့ဝမ်းမြောက်ရှင်ပြောဩအရတော်ပါပြီစွာတကား